Welcome to the Voice of America in Burmese.
လာညချမ်းမှာတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2015ခုနှစ်စက်တင်ဘာလ20ရက်နေ့တနင်္ဂနွေနေ့ညပိုင်း VOE မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လမ်းချမ်းမြေကြပါစီရှင်ကျမသင်ကြီးထိုက်ပါ
မင်္ဂလာပါခင်ဗျာကျွန်တော်တော့အောင်ပါဒီကနေ့ညဘက်တနင်္ဂနွေကိုမမိုးပြင်းနဲ့တွေ့ကြညာပြီးသွားမှာပါကျူပါနိုင်ငံကိုရောက်ရှိနေတဲ့ပုံရဟမင်းဟာဒီကနေ့မှာတိမ့်နဲ့ချီတဲ့လူလူနဲ့တွေ့ဆုံတာ။နောက်ဒီထိုင်းနိုင်ငံမှာလူသတ်မှုနဲ့ဖမ်းဆီးခံထားတဲ့မြန်မာနိုင်ငံသားနှစ်ဦးရဲ့အမှုကိုနောက်ပတ်တွင်မှပြန်လည်စတင်စစ်ဆေးမှာဒီအကြောင်းနောက်ဆုံးသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒေါက်ဆန်းစုကြည်ရဲ့နေပြည်တော်မဲဆွယ်စီယုံရည်နဲ့ပတ်သက်တဲ့သတင်းတွေကိုတော့သတင်းတွေကြေညာပြီးမှအရေးဆုံးနားဆင်ကြားရဖို့ရှိပါတယ်။ဒီနောက်မှာတော့
In our view I think the biggest deficit of the preparations for the elections in Novemberthe disenfranchisement of
ရွေးကောက်ပွဲမဲပေးခွင့်နဲ့ပတ်သက်ပြီး HRW ရဲ့အာရှဒေသဆိုင်ရာအကြီးအကဲဒေးဗစ်မက်တီယဆန်နဲ့တွေ့ဆုံမေးမြန်းထားတာကိုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာနားဆင်ကြားရမှာဖြစ်တယ်လို့နောက်ပိုင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်ကဘာတလောကထူးခြားစမ်းပြတဲ့သတင်းတွေနဲ့အတူသောရရှင်တို့ VOA ကိုရေးသားပေးပို့ထားတဲ့ပေးစာတွေကိုလည်းပြန်ကြားပေးဦးမှာဖြစ်ပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြေညာပေးကြပါမယ်ရှင
်စီးရီးယားသမ္မတဘရှောက်အယ်အာဆတ်အနေနဲ့ယာရုကနေဆင်းပေးရမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်။ဒါပေမဲ့ဘယ်ချိန်မှဆင်းပေးရမယ်ဆိုတော့ကတော့ဆက်ဆက်ဆွေးနွေးပြီးတော့ဆုံးဖြတ်သွားရမယ်လို့ဆိုပါတယ်။ရုရှားနဲ့အီရန်နိုင်ငံအနေနဲ့စီးရီးယားနိုင်ငံမှာသူတို့ရဲ့ဩဇာလွှမ်းမိုးမှုတွေကိုအသုံးချပြီးအာဆတ်ကိုဆက်ဆက်ဆွေးနွေးလာအောင်စီယုံတဲ့နယ်လို့လည်းသူကတိုက်တွန်းခဲ့ပါတယ်။စနေနေ့ရုံးကဗြိတိန်နိုင်ငံသားရေးဝန်ကြီးဖိလစ်ဟာမွန်နဲ့လန်ဒန်မှာတွေ့ဆုံခဲ့ပြီးတဲ့နောက်ဝန်ကြီးကယ်ရီကအခုလိုပြောခဲ့တာပါ။ဒါပြင်ဥရောပတိုက်ကိုရှေ့ပြောင်းဒုက္ခသည်တွေဖြစ်ဝင်ရောက်လာနေတဲ့ဆီးရီးယားဒုက္ခသည်တွေနဲ့ဆီးရီးယားပြည်တွင်းစစ်ဟာဆက်ဆက်နေပြီးတော့ဒီအကြောင်းတွေကိုသူဟာအလေးပေးပြောဆိုခဲ့တဲ့အပြင်လေးနှစ်ကြာပြည်တွင်းစစ်ဖြစ်ပွားနေတာဟာအခုလိုလူစုလိုက်ပြုံလိုက်ပြောင်းရွှေ့နေမှုရဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ဆိုပါရယ်အာဆတ်နဲ့ဆက်ဆက်ညှိနှိုင်းဖို့လိုအပ်ပြီးဆီးရီးယားပေါ်ဩဇာညောင်းတဲ့ရုရှား၊အီရန်နဲ့တခြားဘယ်နိုင်ငံနဲ့ပဲဖြစ်ဖြစ်ဒီလိုဆက်ဆက်ညှိနှိုင်းဖို့ကူညီလိုက်မယ်လို့အမေရိကန်ဘက်ကမျှော်လင့်နေတာပါဆီးရီးယားနိုင်ငံတွေကအရေးစီသေးကြတွေကိုတိုက်ခိုက်နှင်းနှင်းသွားဖို့နဲ့ဒီရုရှားအနေနဲ့ပို့ပြီးလှုပ်ဆောင်လာနေတဲ့အခြေအနေပေါ်ကနေစီးရီးယားအရေးနီလန်ပေါင်းစုံနဲ့ဘလို့ကင်တွေမလဲဆိုတာကိုပြောဆိုခဲ့တဲ့အပြင်ဒါဟာသူတို့ရဲ့ရည်ရွယ်ချက်ဖြစ်တယ်လို့ဝန်ကြီးကယ်ရီကဆိုပါတယ်။2011ခုနှစ်ကနေစတင်တဲ့စီးရီးယားပြည်တွင်းစစ်ကိုဘလို့ပုံစံမျိုးနဲ့အဆုံးသတ်နိုင်မလဲဆိုတာကိုရုရှားနဲ့နောက်နိုင်ငံတွေကြားသဘောမတူဖြစ်နေတာပါ။စီးရီးယားသမ္မတဘရှောက်အယ်အာဆတ်အာနာဆက်ရှိနေတဲ့မြောက်ကာလပတ်လုံးစီးရီးယားမှာပြစ်ခါတွေဆက်ရှိနေ ਉ မှာဖြစ်တယ်လို့အနောက်နိုင်ငံတွေကတော့ယူဆထားပြီးရုရှားဘက်ကတော့အာဆတ်ရဲ့အနာဂတ်အရေးနဲ့ပတ်သက်လို့မဆုံးဖြတ်ခင်မှာစီးရီးယားနိုင်ငံတွင်းကအဆင်ရောက်တွေရဲ့ချင်းချမှုအန္တရာယ်ကိုအရေးနှင်းနှင်းဖို့လိုအပ်တယ်လို့ပြောဆိုထားပါတယ်ခင်ဗျာ
အခုသတင်းပတ်ထဲမှာကျူဘာနဲ့အမေရိကန်ပြည်ထောင်စုကိုဆဲရကြသမိုင်းဝင်ခီးစဉ်စတင်လိုက်တဲ့ပုပ်ဗျာမင်းကြီးဖရန်စစ်ဟာစနေနေ့ကကျူဘာနိုင်ငံဟာဗာနာမြို့တော်ကိုရောက်လာပါတယ်ဒီနေ့တနင်္ဂနွေနေ့မှာတော့တော်လိုင်းကောင်းဆောင်ချေဂွေဗာရာရဲ့ရုပ်ပုံတွေအပြည့်ချိတ်ဆွဲထားတဲ့ပုပ်ဗျာမင်းကြီးဖရန်စစ်တရားဟောရာဟာဗာနာတော်လိုင်းရည်မြင့်မှာတိတ်နဲ့ချီတဲ့ကျူဘာပြည်သူတွေစုဝေးခဲ့ကြပါတယ်။သူခရီးစဉ်အတွင်းပုပ်ဗျာမင်းကြီးဟာကျူဘာသမ္မတရောလ်ကက်စထရိုနဲ့တွေ့ဆုံပြီးတဲ့နောက်နေမကောင်းဖြစ်နေတဲ့သမ္မတရဲ့အကူဖြစ်သူအသက်89နှစ်ရွယ်ကောင်းဆောင်ဟာဖီဒယ်ကက်စထရိုနဲ့လည်းတွေ့ဆုံနိုင်ပွဲရှိပါတယ်။ညနေခင်းဆူတောင်းပွဲမှာဖုန်းတော်ကြီးတွေဖျားကြောင်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးရင်းချင်းမှုခမ်းမမှာလူငယ်တွေကိုတွေ့ဆုံစကားပြောဖို့အစီအစဉ်လည်းရှိပါတယ်။ပုပ်ဗျာမင်းကြီးဖရန်စစ်ဟာကောင်းဆောင်ဟောင်ကက်စထရိုရဲ့ကွန်မြူနစ်စနစ်အောက်မှာကန့်သက်ခံခဲ့ရတဲ့ကက်သလစ်ခရစ်ယာန်ဖျားကြောင်ကိုတွားရောက်မှာဖြစ်ပြီးဒါဟာကျူဘာရဲ့ကက်သလစ်ခရစ်ယာန်ဖျားကြောင်အတွက်သမိုင်းဝင်အလှည့်ပြောင်းတစ်ခုဖြစ်ပါတယ်။ကွန်မြူနစ်ခေတ်တလျှောက်မှေးမိန်ခဲ့ရတဲ့ကာရီဘီယံကျွန်းနိုင်ငံကျူဘာကကက်သလစ်ခရစ်ယာန်ဖျားကြောင်ရဲ့ဩဇာတကြောပြန်တိုးတက်လာတာလည်းဖြစ်ပါတယ်။1998ခုနှစ်ကပုပ်ဗျာမင်းကြီးဂျွန်ပေါ2012ခုနှစ်ကပုပ်ဘန်နက်ဒစ်ကျူဘာနိုင်ငံကိုလာရောက်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ဆယ်စုနှစ်ခုအတွင်းအခုတတိယခရီးစဉ်ဖြစ်တဲ့ပုပ်ဖရန်စစ်ကျူဘာနိုင်ငံကိုရောက်လာခဲ့တာပါကျူဘာသမ္မတရောလ်ကက်စထရိုကပုပ်ဗျာမင်းဖရန်စစ်ကိုကြိုဆိုတဲ့မိန့်ခွန်းမှာဘာသာရေးလွတ်လပ်ခွင့်ကိုကျူဘာနိုင်ငံအခြေခံဥပဒေမှာထည့်သွင်းထားတယ်လို့ပြောဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန်ကိုခရီးမဆက်ခင်ကျူဘာနိုင်ငံခရီးစဉ်အတွင်းမှာဟိုကင်းနဲ့ဆန်ဒီယေဂိုမြို့တွေကိုလည်းပုပ်ဗျာမင်းကြီးတွားရောက်ပြီးတရားဟောဖို့ရှိတယ်လို့ခရီးရန်ဘာသာရေးခေါင်းဆောင်နေတယ်လေတွေ့ဆုံမှာဖြစ်ပါတယ်ရှင်
။ဥရောပကိုထပ်ပြေးတိတ်ဆောင်လာကြတဲ့ဒုက္ခသည်4,900နီးပါးကိုလစ်ဗျာကန်ယူရန်ကနေမနေ့ကကစ်တင်လိုက်နိုင်တယ်လို့အီတလီကန်ယူရန်ဆောင်တက်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ လေတစည်းပေါ်မှာတည်ဆုံနေတဲ့မျိုးသမီးတူဦးကိုလည်းရှာတွေ့ခဲ့ကြောင်းသူတို့ကပြောပါရယ်ပင်လယ်ပြင်မှာဒုက္ခသည်အပြည့်အစုံတည်ဆောင်ထားတဲ့ဆက်လေတစည်းနဲ့ရောဘာလေတစည်းကိုကန်ရန်ဆောင်တက်ကရှာဖွေတွေ့ရှိခဲ့တဲ့ဗီဒီယိုကိုလည်းသူတို့ကထုတ်ပြန်ထားပါရယ်ဒီရွှေပြောင်းဒုက္ခသည်တွေကိုဆီဆီလီနဲ့အီတလီတောင်ပိုင်းကစစ်ကမ်းတွေကိုပို့ဆောင်ပေးသွားမှာဖြစ်တယ်လို့ခန့်မှန်းထားပါရယ်ဒီကနေ့မနက်ပိုင်းမှာတော့လူ300ကျော်ပါဝင်တဲ့အဖွဲ့နှစ်ဖွဲ့ဟာဆီဆီလီစစ်ကမ်းတစ်ခုဖြစ်တဲ့ပိုဇာလိုကိုရောက်ရှိလာမှာဖြစ်ပါတယ်။ရှေးပြောင်းဒုက္ခသည်တွေကိုကယ်တင်ဖို့ကယ်ဆယ်ရေးလုပ်ငန်းတွေအကြိမ်20လောက်ဆောင်ရွက်ခဲ့တယ်လို့အီတလီကန်ရန်ဆောင်တက်ကပြောကြားထားပါတယ်။ဒီလိုထပ်ပြေးတင်းချောင်လာတဲ့ဒုက္ခသည်တသိန်း6000လောက်ကိုဥရောပနိုင်ငံတွေအနေနဲ့အချိုးကျဘလို့ခွဲဝေလက်ခံမလဲဆိုတာနဲ့ပတ်သက်ပြီးတော့လာမယ့်ဗုဒ္ဓဟူးနေ့မှာဥရောပခေါင်းဆောင်တွေတွေ့ဆုံဆွေးနွေးဖို့ရှိနေပြီးတချို့နိုင်ငံတွေကတော့ဒီလိုဒုက္ခသည်အရေးအတွက်အချိုးကျလက်ခံရမယ့်ကိစ္စနဲ့ပတ်သက်လို့ကန့်ကွက်ထားခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။
နေပေါင်းများစွာစီးပွားရေးကြက်တဲနဲ့တွေ့ကြုံရပြီးတော့ဥရောပနိုင်ငံတွေကချမှတ်တဲ့ချိုးတန်ချွေတိုင်တွေလုပ်ဖို့ပြင်နိုင်ငံရေးမတည်ငြိမ်မှုဒဏ်တွေကိုခံနေရတဲ့ဂရိပြည်သူတွေဟာအစိုးရအသစ်တရရွေးချယ်မဲပေးဖို့ဒီကနေ့တနင်္ဂနွေနေ့မှာမဲယုံနေစီကိုသွားကြပါလိမ့်ဒီရွေးကောက်ပွဲမှာခေါင်းဆောင် Vangelist Mamarakis ဦးဆောင်တဲ့ရှေးယိုးဆွဲ New Democracy Party နဲ့ဝန်ကြီးချုပ်ဟောင်း Alexis Tsipras ခေါင်းဆောင်တဲ့လေဝဲရင်း Syriza Party ပြိုင်ဆိုင်အရွေးခံရပြီးတော့ဒီနှစ်ထဲမှာဂရိနိုင်ငံရဲ့တတိယမြောက်ရွေးကောက်ပွဲလည်းဖြစ်ပါတယ်ဂရိနိုင်ငံကျွေးမီပြည်ထနာအတွက်ဥရောပမြေရှင်တွေကချေးငွေဒေါ်လာတန်းထောင်ချီထုတ်ပေးဖို့ချမှတ်တဲ့ချိုးချံချွေတားရေးအစီအစဉ်ရင်ဆိုင်ဖြည့်ရှင်းဖို့ရည်ရွယ်ရွေးခံခဲ့တဲ့ဝန်ကြီးချုပ်ဟောင်းစီပရက်စ်နဲ့သူ့ပါတီဟာတက်တန်း9လအကြာပြီးခဲ့တဲ့လကယာရုကနှုတ်ခွက်ခဲ့ပါတယ်။အဲ့ဒီနောက်အခုရွေးကောက်ပွဲပေါ်ပေါက်လာတာဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းစီပရက်စ်အနေနဲ့ဂရိနိုင်ငံရဲ့ဇူလိုင်လကကျင်းပတဲ့ဆန္ဒခံယူပွဲမှာကန့်သက်ချက်တွေများလွန်းတဲ့အတွက်ပြည်သူတွေပယ်ချခဲ့တဲ့ချေးငွေဒေါ်လာ98ဘီလျံတန်ဖိုးရှိဥရောပချိုးချံချွေတားရေးအစီအစဉ်တတိယပိုင်းကိုလက်မခံဘူးလို့ပြောခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့လကတော့အဲ့ဒီအစီအစဉ်ကိုလက်ခံခဲ့ပါတယ်။ဒါကြောင့် Mr. Tsipras ဟာဥရောပချိုးချံချွေတားရေးအစီအစဉ်ကိုဖြည့်ရှင်းနိုင်တဲ့ရည်ချင်းမရှိဘူးလို့ပြိုင်ဘက်ပါတီခေါင်းဆောင်ကဆွဆွဲပြောဆိုပါတယ်။မဲဆန္ဒရှင်တွေရဲ့လူလူစစ်တမ်းတွေရတော့အခုကျင်းပတဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ်ဟောင်းရဲ့ပါတီက New Democracy Party ကိုနှာတစ်ဖြာအသာစီးရနေတယ်လို့ယူဆကြပါတယ်။ဒီရွေးကောက်ပွဲမှာဘယ်ပါတီပဲအနိုင်ရရအမတ်နေရာ300ရှိတဲ့လွှတ်တော်ရဲ့နေရာအများစုကိုအပြတ်တက်နိုင်ရဖို့အတွက်လုံလောက်တဲ့မဲရီအတွက်ကိုတော့ဘယ်ပါတီမှမရနိုင်ဘူးလို့လည်းယူဆထားကြပါလိမ့
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။တနင်္ဂနွေနေ့ညဘက်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်။နပေါ်နိုင်ငံမှာပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုကြီးညာဖို့ရှိနေတာကြောင့်ဒီကနေ့မှာလုံခြုံရေးတင်းကျပ်ထားပါတယ်။ဆယ်စုနှစ်ချီကြာနိုင်ငံရေးမတည်မငြိမ်မှုတွေပါတီတွေနဲ့တိုင်းရင်းသားလူမျိုးစုတွေရဲ့ချင်းချောက်မှုတွေအကြမ်းဖက်မှုတွေကြားမှာပဲအခုလိုအခြေခံဥပဒေကိုကြီးညာနိုင်တော့မှာပါ။အခုခါမှာထောင်ထဲချီတဲ့လုံခြုံရေးဝန်ထမ်းတွေဟာလမ်းတွေကိုစောင့်ကြပ်နေကြပြီးအဝေးပြေးလမ်းတွေပေါ်မှာလည်းခီးသွားတဲ့သူတွေကိုစစ်ဆေးနေပါတယ်။မြို့တော်ကက်မန်ဒူမှာတော့ဘုံတွေထောင်ထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အပေါ်ရဲတွေကချက်ချင်းတုံ့ပြန်ဆောင်ရွက်ပေမဲ့ဒါဟာတကယ်မဟုတ်ပဲချင်းရောက်တဲ့သဘောနဲ့ဆောင်ရွက်ခဲ့တာသာဖြစ်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။နေပေါ်အတိုက်ခံပါတီတွေကတော့အခြေခံဥပဒေကိုဆန့်ကျင်တဲ့အနေနဲ့ထရီသပိတ်ဆင်နွှဲဖို့တိုက်တွန်းထားပါတယ်။ဆယ်စုနှစ်ကြာကြာအငင်းပွားမှုတွေအကြမ်းဖက်မှုတွေရှိခဲ့ပြီးတဲ့နောက်ဗုဒ္ဓဟူးနေ့ကတည်ပြုခဲ့တဲ့အခြေခံဥပဒေအရဘာသာရေးလွှမ်းမိုးမှုကင်းတဲ့ပြည်ထောင်စုပုံစံစနစ်ကိုတောင်းမှဖြစ်ပါတယ်။ပြည်ထောင်စုအတွင်းကပြည်내9ပြည်내မှာတည်ကြားဥပဒေပြုအမှတ်တွေလည်းဝန်ကြီးတွေလည်းထားရှိတောင်းမှဖြစ်ပါတယ်ခင်ဗျာ
။တရုတ်နိုင်ငံနောက်မြောက်ပိုင်းကလေတန်းချောင်းတစ်ချောင်းမှာကာကွယ်ရေးကေဇေးတရုတ်ပြလေ့ကျင့်ရေးအစီအစဉ်အတွင်ထုတ်လွှတ်တဲ့မိဂုံးငွေတွေကိုရှုရှိုက်မိပြီးတဲ့နောက်ကျောင်းသား150ကျော်နေမကောင်းဖြစ်ခဲ့တယ်လို့တနင်္ဂနွေနေ့တော့အစိုးရသတင်းမီဒီယာတွေကဖော်ပြခဲ့ပါတယ်။တောက်ချန်နေကကန်စုခရိုင်ရေဖို့အလဲရန်ကျောင်းမှာကျင်းပတဲ့တရုတ်ပြလေ့ကျင့်ပွဲမှာတုံးခဲ့တဲ့မိဂုံးငွေတွေပမာဏများလွန်းတဲ့အတွက်ကုလို့ဖြစ်ခဲ့တယ်လို့အစိုးရအာဘော်ရှင်ဟွာသတင်းကရေးသားဖော်ပြပါတယ်။မိဂုံးငွေတွေဟာကျောင်းသားတွေကိုနေမကောင်းဖြစ်စေခဲ့ပြီးတော့အဲ့ဒီကျောင်းသား150ကျော်ကိုစေကူတမှုပေးထားတယ်လို့ကန်စုနေစဉ်သတင်းစာကလည်းရေးသားဖော်ပြပါတယ်ရှင
်။ဗြိတိန်နိုင်ငံသားခီးသွားနှစ်ဦးကိုထိုင်းနိုင်ငံခေါတောင်ကျောမှာတပ်ဖြတ်တဲ့ဆိုပြီးဒီဆွဆွဲခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးရဲ့အမှုကိုလာမယ့်အင်္ဂါနေ့မှာပြန်လည်စတင်မှာဖြစ်ပါတယ်။ ဒီအမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ရမှာထိုင်းနိုင်ငံရဲတပ်ဖွဲ့အားလုံထုံးလုံနည်းတွေအတိုင်းဆောင်ရွက်မှုမရှိတဲ့အပြင်သက်သေအကြောင်းဓာတ်တွေကိုလုံလုံလောက်လောက်မတင်ပြနိုင်ဘူးလို့သတင်းမီဒီယာတွေမှာဖော်ပြခဲ့ကြပါတယ်။ရွှေပြောင်းလူသမားတွေဖြစ်တဲ့မြန်မာနိုင်ငံသားနှစ်ဦးဟာသူတို့ကျူးလွန်ခြင်းမရှိတဲ့ဒီအမှုအတွက်မတရားသက်သက်ဆက်ဆွဲခံထားရတာဖြစ်တယ်လို့လည်းလူ့အခွင့်အရေးအဖွဲ့တွေကပြောဆိုထားပါတယ်။ Britain ခရီးသွားအသက်23နှစ်အရွယ် Hannah Witherich နဲ့ David Miller အသက်24နှစ်တို့ဟာလွန်ခဲ့တဲ့နှစ်စက်တင်ဘာလကအသက်ခံခဲ့ရပြီးသူတို့ရဲ့ခန္ဓာကိုယ်တွေကိုတော့ကော့ရောင်ကျွန်းကန်ဆာမှာရှာဖွေတွေ့ရှိခဲ့ပါတယ်။အဲဒီကျွန်းဟာအပန်းဖြေခီးလာရောက်သူတွေကဘာလှည့်ခီးသွားတွေကြားရေပန်းစားတဲ့နေရာလည်းဖြစ်ပါတယ်။မြန်မာလူငယ်နှစ်ဦးဟာအခင်းဖြစ်ပြီးချိန်မှာသူတို့တက်ပါတယ်လို့နိုင်ငံတကာမီဒီယာရှေ့မှာဝန်ခံထားတာတော့ရှိပါတယ်။နောက်ပိုင်းမှာတော့စစ်ဆေးမေးမြန်းစဉ်အတွင်းနှိပ်စက်ညှဉ်းပန်းမှုတွေကြောင့်အခုလိုဝန်ခံခဲ့ရတာဖြစ်တယ်လို့ဆိုပြီးတော့ဒီအမှုနဲ့သူတို့ပတ်သက်ခြင်းမရှိကြောင်းညင်းဆိုထားပါတယ်ခင်ဗျာ။
ထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်နဲ့မမိုးဖြူတို့ကြီးညာပေးခဲ့တာပါရှင်ခုကတော့မြန်မာဆရာသတင်းဆောင်မတပုတ်ကိုတင်ဆက်ပေးခြင်းပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါရှင်မြန်မာပြည်သူလူထုရဲ့ဘဝဖွံ့ဖြိုးတိုးတက်ပြီးလုံခြုံမှုရှိလာစေဖို့အတွက်မြန်မာနိုင်ငံမှာအမှန်တကယ်ပြောင်းလဲဖို့အချိန်တန်ပြီလို့ဒေါအောင်ဆန်းစုကြည်ကနေပြည်တော်မှာဒီကနေ့ပြောဆိုလိုက်ပါတယ်တရားဥပဒေစိုးမိုလာစေမဲ့အုပ်ချုပ်သူအစိုးရတရားပေါ်ပေါက်လာစေဖို့လည်းအရေးကြီးလို့ရနေပြီလို့လူထုတောင်းနေချီတယောက်တည်းဒီကနေ့နေပြည်တော်ဇေယျသီရိမြို့ရွေးကောက်ပွဲအောင်နိုင်ရေးစည်းရုံးရေးခီးစဉ်အတွင်မှာပြောဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့လို့2015ရွေးကောက်ပွဲမှာနေပြည်တော်ကမြို့နယ်တွေမှာပါတီအောင်နိုင်ရေးရှင်ပြိုင်မှုမှာတော့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့လည်းသုံးသပ်မှုတွေကရှိနေတာပါ။မတ်စုံမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။စက်တင်ဘာလ20ရက်နေ့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကမန္တလေးတိုင်းနေပြည်တော်ကဇေယျသီရိမြို့နယ်နန်းအောကျေးရွာမှာဒေသခံပြည်သူလူထုနဲ့တွေ့ဆုံခြင်းမြန်မာပြည်မှာအမှန်တကယ်ပြောင်းလဲခြင်းတန်ပါပြီလို့ပြောဆိုလိုက်ပါတယ်
ပြောင်းလဲမှုဟာမှန်ကန်တဲ့ပြောင်းလဲမှုမျိုးဖြစ်ရမယ်နောက်ပြီးတော့လည်းတကယ်ပြောင်းလဲရမယ်တချို့ကြတော့အပြောတော့သိကောင်းတာပဲဟိုကလှုပ်ပေးပါမယ်ဒီဟာလှုပ်ပေးပါမယ်ဆိုအပြောပဲရှိတယ်ဘာမှသက်ရောက်မှုမရှိဘူးတကယ်အဲ့ဒီလိုပြောပြီးတော့ပြောတဲ့ပြောင်းလဲမှုမျိုးဆိုတာတကယ်စစ်မှန်တဲ့ပြောင်းလဲမှုမဖြစ်နိုင်ပါဘူးအဲ့တော့ကျမတို့ဘာဖြစ်လို့ပြောင်းခြင်းလဲဘာဖြစ်လို့ပြောင်းခြင်းလဲဆိုတော့ကျမတို့ရဲ့ပြည်သူတွေရဲ့ဘဝတွေဖွံ့ဖြိုးစေခြင်းလို့လုံခြုံစေခြင်းလို့တွတ်တက်စေခြင်းလို့အဲ့တော့အဲ့လားပြောင်းမှုကျမတို့ဘာလို့လဲဆိုတော့ခတ်တော်တော်ပြောရင်ပြည်သူရဲ့မဲတွေကိုလိုပါတယ်လို့ပြောပြစေကျမတို့ပြည်သူကကောင်းနေမှာသေးသေးချာချာဆွဲပြီးမှတ်ထားမှာမဲတိုင်းတစ်ခုချင်းတစ်ခုချင်းဟာအင်မတန်မှတန်ဖိုးရှိပါတယ်အဲ့ဒီမဲတွေကိုမဖြုံးပါနဲ့အဲ့ဒီမဲတွေကိုမယောင်းစားပါနဲ့ပေးသမျှတော့ယူပါမဲတော့မပေးပါနဲ့လို့ကျွန်မပြောပြစေ
ပြည်သူလူထုအနေနဲ့မိမိတို့ရဲ့အသက်အိုးအိမ်စီစဉ်ဘဝလုံခြုံမှုရှိစေဖို့မိမိတို့ရဲ့အကျိုးကိုကာကွယ်ဆောင်ရှောက်နိုင်မဲ့တရားဥပဒေစိုးမိုးမှုရှိတဲ့အုပ်ချုပ်သူအစိုးရတရက်ပေါ်ပေါက်လာနိုင်ရေးနိုင်ငံသားအခွင့်အရေးနဲ့အညီမဲပေးကြဖို့အဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ
်ကျမတို့နိုင်ငံမှာဒီလိုဥပဒေကိုအလွဲသုံးစားလုပ်ခဲ့တာအင်မတန်ကြာပါပြီဒီဥပဒေကောင်းနေရှိလို့ရှိရင်တောင်မှထိထိရောက်ရောက်မဖြစ်တာကိုကျမတို့တွေ့ရပါတယ်အခုဇေယျသီရိအပါဝင်ကျမတို့နိုင်ငံရဲ့ကျေးလက်တော်ရအများပြားမှာစဉ်အဓိကပြဿနာကလေယာဉ်မြေပြဿနာပဲပြည်သူတွေရဲ့လေယာဉ်မြေတွေကိုမတရားသဖြင့်သိမ်းထားတာဥပဒေကပြန်ပေးဆိုလို့ရှိရင်လည်းမပေးတာဟိုပေးမယ်လို့ဗဇက်ကပြောပြီးတော့တကယ်တော့ကိုယ့်လက်ထဲပြန်မရောက်တာဒါမျိုးတွေဟာတရားဥပဒေစိုးမိုးရေးမရှိလို့ဖြစ်ရတဲ့ကိစ္စတွေပါ
ဒေါ်ဆန်းစုကြည်ရဲ့နေပြည်တော်ဇေယျသီရိမြို့နယ်ရွေးကောက်ပွဲအောင်နိုင်ရေးခရီးစဉ်မှာတော့ဒေသခံပြည်သူ 9,000 ကျော်တက်ရောက်ခဲ့တယ်လို့ NLD ဘက်ကခန့်မှန်းပြောဆိုထားပါတယ်။ဒါပေမဲ့လို့နေပြည်တော်တခွင်မှာရှိတဲ့ဇေယျသီရိမြို့နယ်အပါအဝင်မြို့နယ်တော်တော်များများမှာဝင်ရောက်ရှင်ပြိုင်တဲ့အခါရွေးကောက်ပွဲအောင်နိုင်ရေးစိန်ခေါ်မှုအခက်အခဲတွေနဲ့ကြုံရနိုင်ပါတယ်လို့နိုင်ငံရဲ့အကဲခတ်တွေကသုံးသပ်ပါတယ်။ရွေးကောက်ပွဲစောင့်ကြည့်လေ့လာသူဒေါက်တာရံမျိုးသိန်းကတော့နေပြည်တော်ကနေရာတချို့မှာ2012ကြားဖြတ်ရွေးကောက်ပွဲတုန်းကအနိုင်ရခဲ့တဲ့ NLD ပါတီရဲ့ဒီတစ်ကြိမ်2015မှာကြုံလာရနိုင်ခြေတွေကိုအခုလိုပြောပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2012ဂျာပြရွေးကောက်ပွဲလိုမျိုးနေပြည်တော်ဝင်းကျင်မြို့နယ်တွေမှာအပြတ်အသတ်အနိုင်ရရှိတာမျိုးဖြစ်ဖို့အလားအလာနည်းတယ်လို့ကျွန်တော်ကမြင်ပါတယ်။လက်တလောအခုဒေါအောင်ဆန်းစုကြည်မဲဆွယ်စည်းရုံးရေးသွားတဲ့နေပြည်တော်ဝင်းကျင်မဲဆန္ဒနယ်တွေကတော့ကျွန်တော်အမြင်အားဖြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်ကိုစင်ခုံမှုမြင်မာတဲ့ မဲဆန္ဒနယ်တွေဖြစ်လာလိမ့်မယ်လို့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီမဲဆန္ဒနယ်တွေမှာကြိုတင်မဲတွေလည်းအများကြီးရှိနိုင်ပါတယ်နောက်ပြီးတော့အာဏာရပါတီရဲ့အမဂန်နော်ကြီးရွာတွေနော်အမဂန်ဒေသတွေလည်းပဲရှိနိုင်တဲ့အတွက်ကြောင့်မလို့နေပြည်တော်ဝင်းကျင်မြို့နယ်တွေရဲ့အခြေအနေဟာလာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားဒေသတွေမှာလူပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်စိန်ခေါ်မှုမြင်မာတဲ့ဒေသတွေဖြစ်လာမယ်လို့မြင်ပါတယ်ဗ
ျ။ဒေါက်ဆန်းစုကြည်ကတော့နေပြည်တော်ဇေယျသီရိကဒေသခံပြည်သူတွေကိုအာဏာဟာပြည်သူလက်ထဲမှာရှိတယ်။အာဏာကြီးမှသူဟာပြည်သူသားဖြစ်တယ်ဆိုတာကိုပြည်သူတွေသတိချက်စေဖို့တိုက်တွန်းပြောဆိုပါရတယ်။တချိန်လုံးကအာရှဒေသမှာအိမ်နီးချင်းနိုင်ငံတွေနဲ့ရင်းမောင်းတန်းနိုင်ခဲ့တဲ့မြန်မာနိုင်ငံဟာအခုချိန်မှာအဆအဆအရာရာတိုးတက်မှုကြဆင်းနေရတာဟာစနစ်မကောင်းခဲ့လို့ဖြစ်ရတဲ့အတွက်တိုင်းပြည်အတွင်းစနစ်ပြောင်းခေပြောင်းနိုင်အောင်ပြည်သူတွေပူးပေါင်းပါဝင်ကြဖို့ကိုလည်းဒေါက်ဆန်းစုကြည်ကတိုက်တွန်းပြောဆိုနေပါရဲ့ရှင်။
တော်ရရှိများရှင်ရွေးကောက်ပွဲမှာမဲပေးနိုင်ဖို့အတွက်မဲစင်းရင်မှာပါမပါစစ်ဆေးရမယ်နောက်ဆုံးရက်ဟာ29ရက်နေ့မှုရက်ပိုင်းမဲ့လိုပါတော့တယ်ပြည်သူတွေမဲစင်းရင်စစ်ဆေးဖို့နဲ့ပတ်သက်ပြီးကြုံနေကြရတဲ့အခက်ခဲတွေနဲ့ဒီအခက်ခဲတွေကိုဘယ်လိုကျော်လွှားကြမယ်ဆိုတာကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစေလိုပါတယ်ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်
။ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်ရှင်။ခုကတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါရမယ်။white card လို့ခေါ်တဲ့ယာယီတပ်တွေကလက်မှတ်ကန်ဆောင်ခဲ့သူတွေမဲပေးခွင့်မရတော့တာကဆုံးရှုံးမှုကြီးဖြစ်တယ်လို့လူခွင့်ရေးလေးလာစောင့်ချေမှတ်တမ်းတင်နေတဲ့ Human Rights Watch အဖွဲ့ကပြောလိုက်ပါတယ်။တမိုင်းဝင်ဖြစ်မဲ့မြန်မာနိုင်ငံရွေးကောက်ပွဲမှာ white card ကန်ခဲ့သူတွေမဲပေးခွင့်မရှိတော့တဲ့အတွက် Rohingya Muslim နေသားမကတိုင်းရင်းသားလူနည်းစုတွေအပြည့်အဝနိုင်ငံသားမဖြစ်သေးတဲ့သူတွေရဲ့မဲပေးပိုင်ခွင့်ဆုံးရှုံးတယ်လို့ HRW ရဲ့အာရှဒေသဆိုင်ရာအကြီးအကဲ David Media ဆန်က VOA မြန်မာပိုင်းနဲ့တီးတက်မင်းမြန်ကမှာပြောကြားလိုက်ပါတယ်ရွေးကောက်ပွဲမတိုင်ခင်လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ကိုကျော်ကျော်သိန်းကတွေ့ဆုံမင်းမြန်ထားတာကိုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကအစီအစဉ်မှာနားဆင်ကြရအောင်ပါရှင
် Thank you very much Mr. David Medison for taking time sitting with us at this very important time and you are very much welcome into VOA
Now
မြန်မာနိုင်ငံမှာအခုဆိုရင်တမိုင်းဝင်မဲ့အရေးအကြီးဆုံးရွေးကောက်ပွဲကိုကျင်းပတော့မှာပါဒီအခြေမြန်မာနိုင်ငံရဲ့လူခွင့်ရေးမှာ HRW ရဲ့အမြင်အရစိုးရင်စရာအကောင်ဆုံးအခြေအနေတွေကဘာတွေပါလဲခင်ဗျ
In our view I think the biggest deficit of the preparations for the elections in November are the disenfranchisement of former white card holders I mean that'sSomething that's affected several
ကျွန်တော်တို့အမြင်အရရွေးကောက်ပွဲမတိုင်ခင်အကြီးမားဆုံးဆုံးရှုံးမှုကတော့အရင်က white card လို့ခေါ်တဲ့အတိမတ်ပြုကပ်ပြားကန်ဆောင်သူတွေမဲပေးခွင့်မရတော့တာပါပဲအဲ့ဒါကလူထောင်ပေါင်းများစွာအပေါ်တက်ရောက်မှုရှိပါတယ်လူများပြောနေသလိုရိုဟင်ဂျာမွတ်စလင်တွေတင်မကပါဘူးတိုင်းရင်းသားလူနည်းစုတွေအပြည့်အဝနိုင်ငံသားမဖြစ်သေးတဲ့မြန်မာလူတို့တွေစသည်အားဖြင့်ပါပါတယ်ဒါကကျွန်တော်တို့ရဲ့ကြီးမားတဲ့ဆိုးရိမ်မှုပါနိုဝင်ဘာလမှာမဲပေးခွင့်မရမဲ့လူတွေအများကြီးရှိနေပါတယ်လောလောဆာဆူဝေးခွင့်ထုတ်ဖို့ပြောဆိုခွင့်တွေနဲ့ပတ်သက်ပြီးတခြားစိုးရင်စရာတွေလည်းရှိပါတယ်။ဒီလွတ်လပ်ခွင့်တွေပေါ်အစိုးရကတိုးပြီးနှိတ်ကွပ်လာပါတယ်။လူအများအပြားအထူးသဖြင့်ပညာရေးပြုပြင်ပြောင်းလဲရေးအခြေခံဥပဒေပြုပြင်ပြောင်းလဲရေးတောင်းဆိုတဲ့ဆန္ဒပြကြောင်းသားတွေရဲ့အတန်ကိုအစိုးရကနားထောင်ရမယ့်အစားအကျဉ်းထောင်နေတဲ့ထည့်ထားတာကိုကျွန်တော်တို့အထူးပဲစိုးရိမ်ပါတယ
်။ As you brought up the situations of Rakhine State, I would better start that question, follow up that question. On the situations and issues in Rakhine State, the positions taken by the United Nations, Human Rights Watch, Amnesty International, and other...
ရခိုင်ပြည်အခြေအနေနဲ့ပတ်သက်ရင်ကုလသမဂ္ဂ HRW စတဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ရည်တည်ပြောဆိုချက်နဲ့အစိုးရတွေမဟုတ်ပဲဒေသခံတွေရဲ့အမြင်နဲ့ကြားမှာအတော်လေးကွာခြားပါတယ်။ဒေသခံတွေရဲ့အမြင်ကနိုင်ငံတကာအဖွဲ့အစည်းတွေရဲ့အမြင်နဲ့အတော်လေးကွဲနေတာပါ။အဲ့ဒီအပေါ်ဘယ်လိုများပြောချင်ပါလဲ
I think it's unfortunate that these views can't be reconciled. And that solutions that stops violence that affects
ကမကောင်းစွာပဲဒီအမြင်တွေကိုညှိနှိုင်းမရဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ်။ရခိုင်ပြည်နယ်နဲ့မြန်မာနိုင်ငံတဝန်းမှာအကြမ်းဖက်မှုတွေရပ်သွားစေမယ့်အဖြေတွေကိုရှာမတွေ့နိုင်ဘူးဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့ဒီအခြေအနေရဲ့ဒဏ်ကိုခံစားနေရတာမွတ်စလင်လူနည်းစုတွေတည်းမဟုတ်ဘဲရခိုင်ပြည်နယ်ကလူတွေအလုံးခံစားနေရတာပါ။ရခိုင်နိုင်ငံရေးသမားတွေစီကပဲဖြစ်ဖြစ်တချို့ဘာသာရေးခေါင်းဆောင်တွေစီကပဲဖြစ်ဖြစ်အစွန်းရောက်တဲ့ပြောဆိုချက်တွေကဒါနဲ့ပတ်သက်တဲ့ဆွေးနွေးပြောဆိုတာတွေကိုလွှမ်းမိုးထားပုံရပါတယ်။လူမှုအဝန်းဝိုင်းနဲ့အလုံးကတာမန်လူတွေအနေနဲ့အမြဲတမ်းအနီးကပ်ကြီးမဟုတ်ဘူးဆိုရင်တောင်မှ2012ခုနှစ်မှာကျွန်တော်တို့မြင်ခဲ့ရတဲ့တပ်ဖြတ်အကြမ်းဖက်မှုပုံစံမျိုးတွေနဲ့မဟုတ်ဘဲဆယ်စုနှစ်ပေါင်းများစွာငြိမ်းချမ်းစွာအတူနေထိုင်သွားနိုင်ရေးအတွက်တကယ်တမ်းတွေးဆပြီးတင်းမြအောင်လုပ်ဖို့အခွင့်မရကြပါဘူးကုလသမဂ္ဂပဲဖြစ်ဖြစ်လူ့အခွင့်အရေးအဖွဲ့တွေပဲဖြစ်ဖြစ်မီဒီယာပဲဖြစ်ဖြစ်လှုပ်တင့်တယ်လို့ကျွန်တော်ထင်တာကလူမှုအဝန်းဝိုင်းနှစ်ခုကြားကဒီကွာခြားချက်တွေညှော်နှဲသွားအောင်နီးလန်းရှာဖို့ဖြစ်ပါတယ်ဒါပေမဲ့အရေးကြီးတာကဒီလူမှုအဝန်ဝိုင်းနေအနေနဲ့သူတို့ကိုယ်တိုင်ကလောက်ရပါလိမ့်မယ်ဒီကိစ္စမှာဒေတာရင်းအဖြစ်ရှိကိုရှိရပါမယ
် Do you believe that the international
ဒီကိစ္စတွေမှာဒေတာကန်တွေရဲ့အမြင်နဲ့ခန်းစားချက်တွေကိုနိုင်ငံတကာအဖွဲ့အစည်းတွေတကယ်ပဲနားလည်တယ်လို့ခင်ဗျားယုံကြည်ပါလား
I think they do but it's very difficult in an environment where extremist voices are dominating the debate to really take into accountthe nuances and the complexity
တို့နားလည်တယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့ဒေသခံတွေရဲ့ပြောဆိုတန်နဲ့ထွေပြမှုကိုတကယ်ပဲထက်စဉ်းစားဖို့ဆိုတာကအစွန်းရောက်တွေကပြောဆိုတာတွေလွှမ်းမိုးထားတဲ့ပတ်ဝန်းကျင်မျိုးမှာသိခဲ့ပါတယ်ရခိုင်ပြည်နယ်ကမွတ်စလင်တွေရိုဟင်ဂျာတွေနှစ်ပေါင်းများစွာတွေ့ကြုံခဲ့ရတဲ့တိတ်ဆိုးရတဲ့အကြမ်းဖက်မှုနဲ့ခွဲခြားဆက်ဆံမှုတွေအတွက်ဘလို့အကြောင်းပြချက်မျိုးမှမရှိဘူးဆိုတာတို့သေချာပေါက်နားလည်ထားပါတယ်အလားတူပါပဲစေအုပ်ချုပ်မှုအောက်မှာရခိုင်ဗုဒ္ဓဘာသာဝင်တွေဖိနစ်ခံခဲ့ရတဲ့အခြေအနေတွေကိုလည်းပြင်ပကဘာကကောင်းကောင်းနားလည်ကြပါတယ်။ရခိုင်ပြည်နယ်လိုအခြေအနေမျိုးမှာဘယ်သူကဆိုးတယ်၊ဘယ်သူကကောင်းတယ်ဆိုတာကိုအလွယ်တကူမပြောနိုင်ပါဘူး။ရခိုင်ဗုဒ္ဓဘာသာဝင်တွေကိုဆိုးရတဲ့လူတွေလို့ပြောဖို့လွယ်ပေမဲ့ဒါကအထောက်အကူမဖြစ်စေသလိုတိကျမှုလည်းမရှိပါဘူး။တခါလူအများပြားကရိုဟင်ဂျာတွေဟာခံရသူတွေတက်တဲ့အဖြစ်မြင်ကြပါတယ်။အဲ့ဒါကလည်းမှန်မှန်ပါဘူး။နဖက်ပတိပခတွေမှာရိုဟင်ဂျာတွေရဲ့အခန့်ကဏ္ဍအပေါ်ပြင်ပကဘာကိုအတိအကျပုံဖော်ပြတာမျိုးမရှိသေးဘူးလို့ကျွန်တော်ထင်ပါတယ်။မမျှတတဲ့ပတိပခလိုမြင်ကြပေမဲ့တကယ်ကြတော့နဖက်စလုံးမှာရှုပ်ထွေးမှုတွေပါဝင်ပတ်သက်မှုတွေရှိနေပါတယ်။ဒီလိုဆိုပေမဲ့2012ခုနှစ်မှာဖြစ်ခဲ့တဲ့အခြေအနေကိုလူမျိုးတုံးမျိုးဖြုတ်လှုပ်ဆောင်မှုတစ်ခုအဖြစ် HRW ကခေါ်ဆိုထားပါတယ်။အဲ့ဒီအတိုင်းကျွန်တော်တို့ယက်တည်ပါတယ်။စစ်တွေနဲ့ဒုက္ခသည်စခန်းတွေကိုရောက်ဖို့တဲ့ဘယ်သူမှမဆိုရိုဟင်ဂျာတွေနဲ့ရခိုင်ဗုဒ္ဓဘာသာဝင်တွေကိုခွဲထားတာတကယ်ကိုတွေ့နိုင်ပါတယ
်မြို့တုံးမြို့ဖြုတ်လှုပ်ဆောင်မှုဆိုပြီးတော့ပြောသွားပါတယ်ဒါကတကယ်ကိုအငင်းပွားပွဲပါအဲ့ဒီလိုပြောဖို့အတွက်အားကောင်းလုံလောက်တဲ့အထောက်အထားတွေရောရှိပါသလား
We believe we documented strong enough evidence
အဲ့ဒါကိုတည်တည်ပြဖို့အတွက်အားကောင်းပြီးလုံလောက်တဲ့အထောက်အထားတွေကျွန်တော်တို့မှာရှိတယ်လို့ယုံကြည်ပါတယ်လူမျိုးတုံးမြို့ဖြုတ်လှုပ်ဆောင်မှုဆိုပြီး HRW ကပြောတဲ့အပေါ်ဝေဖန်တဲ့လူအများအပြားစစ်တွေကိုတွားပြီးပြန်လာတဲ့အခါကျတော့ဒီလူမှုအဝန်းဝိုင်းနှစ်ခုဟာတစ်ခုနဲ့တစ်ခုအဝေးကြီးမှာနေနေကြပြီးသူတို့အကြားမှာလုံခြုံရေးတာဝန်ရှိသူတွေကချားထားတယ်လို့ပြောတဲ့အခါကျွန်တော်တို့ပြန်ပြောတာကဟုတ်ပါတယ်အဲ့ဒါဟာလူမျိုးရေးအရာရှင်းထုတ်ပြစ်တာပါဆိုတာပါပဲ
But is it in the is it
အရင်အချိန်ကဘောလ်ကန်စစ်ပွဲနဲ့တခြားနေရာတွေမှာကျွန်တော်တို့တွေ့ခဲ့ဘူးတဲ့အခြေအနေပမာဏလောက်အထိဖြစ်နေတာပါလား
I mean that is a problematic comparison I mean you can have
ဟုတ်ပါဘူးဒါကပြဿနာရှိတဲ့နိုင်ရှင်မှုပါပိုသေးငယ်တဲ့ပမာဏနဲ့လူမျိုးတုံးလှုပ်ဆောင်မှုဆိုတာလဲရှိနိုင်ပြီးအဲ့ဒါရခိုင်ပြည်နယ်မှာဖြစ်နေတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဘော်ကန်စစ်ပွဲကတကယ့်ကိုဆိုးရပါတယ်အဲ့ဒီမှာကပိုပြီးကြီးမားတဲ့လူမျိုးတုံးလှုပ်ဆောင်မှုပါလူမျိုးတုံးလှုပ်ဆောင်မှုဆိုတာကိုကျွန်တော်တို့သုံးနှုန်းနာနဲ့ပတ်သက်ပြီးမျိုးဖြုတ်တက်ဖြတ်မှုနဲ့နိုင်ရှင်တဲ့အခါသဘောမတူတာရှုပ်ထွေးဝေဝါးစေတာအများအပြားရှိပါတယ်ရခိုင်ပြည်နယ်မှာဖြစ်နေတာမျိုးဖြုတ်တက်ဖြတ်မှုလို့ကျွန်တော်တို့မယုံကြည်ပါဘူးအဲ့ဒီအဆင့်အထိမရောက်ပါဘူးအဲ့ဒီမှာဖြစ်ပျက်တဲ့အပေါ်ရေရှည်ခိုင်မာမဲ့အဖြေတွေမရနိုင်သေးခင်မှာအခြေအနေကိုဒီလိုတုံ့နှုံးပြီးဆက်ပြောနေတာမျိုးကအတုံးဝင်မယ်လို့ကျွန်တော်တို့မထင်ပါဘူးမြို့ဖြုတ်တက်ဖြတ်မှုဆိုတဲ့ဝဟရာမျိုးကိုရည်ရွယ်ချက်နဲ့တုံးနေတာကတကယ်ပဲအထောက်အကူဖြစ်စေမယ်လို့ကျွန်တော်မထင်ပါဘူ
း you know you are well
ခြေနေကိုလူမျိုးတုံးလှုပ်ဆောင်မှုလို့ခေါ်တာထားလိုက်ပါဦးရိုဟင်ဂျာဆိုတဲ့နာမည်ကိုခေါ်ဝေါ်သုံးဆွဲတာကပဲဒေသခံတွေကြားမှာပြဿနာရှိရဲဆိုတာကိုကောင်းကောင်းသတိထားမိပါပါဒီလိုချင်းကပ်မှုမျိုးခေါ်ဝေါ်မှုမျိုးကပြဿနာကိုဖြေရှင်းဖို့တကယ်ပဲအထောက်အကူဖြစ်စေမှာပါလား
Well I mean we don't use the word Rohingya to be unhelpful we don't use it to be
အထောက်အကူမဖြစ်အောင်လို့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုသုံးတာမဟုတ်ပါဘူးထိခိုက်နစ်နာအောင်လို့ဒါကိုသုံးတာမဟုတ်ပါဘူး လူတွေရဲ့ကိုယ့်ကိုယ်ကိုသတ်မှတ်ဖော်ပြခွင့်ဆိုတာကိုအတိအမှတ်ပြုလေးစားတဲ့အနေနဲ့ဒါကိုသုံးတာပါဒါသူတို့ကိုသူတို့ခေါ်တာပါဒါကျွန်တော်တို့ကသူတို့ကိုခေါ်တာပါအလားတူပါပဲမြန်မာလို့မခေါ်ပဲဘာမှလို့ဆက်ခေါ်နေတဲ့အတွက်ကျွန်တော်တို့ကိုဝေဖန်ပါတယ်ဒါပေမဲ့အစိုးရတာဝန်ရှိသူတွေနဲ့တွေ့တဲ့အခါကျွန်တော်တို့မြန်မာလို့သုံးပါတယ်ဘာကြောင့်လဲဆိုတော့ဘသူကိုမှထိခိုက်နစ်နာတာမျိုးမဖြစ်စေချင်လို့ပါလူတွေမှာကိုယ့်ကိုယ်ကိုသတ်မှတ်ဖော်ပြခွင့်ရှိပါတယ်ရိုညာကိစ္စမှာလည်းဒီမူကိုအသုံးပြုရပါတယ်မြန်မာနိုင်ငံကနိုင်ငံရေးသမားတွေတာဝန်ရှိသူတွေလူမှုအဝန်အဝိုင်းခေါင်းဆောင်တွေနားလည်ဖို့လိုအပ်တာကပိုပြီးကွဲပြားအောင်အကြမ်းဖက်မှုဖြစ်အောင်ဘလို့နည်းနဲ့မှထိခိုက်ညံ့အောင်နိုင်ငံတကာအတိုင်းအဝိုင်းနဲ့ကုလသမဂ္ဂကလှုပ်ဆောင်နေတာမဟုတ်ဘူးဆိုတာပါဒီလိုခေါ်ဝေါ်စီခြင်းနဲ့လူမှုအဝန်အဝိုင်းကိုတကယ်ကိုအတိအမှပြုလေးစားတယ်ဆိုတာပြဖို့တက်တက်ပါပဲဒီအခေါ်အဝေါ်ကိစ္စတစ်ခုတည်းမဟုတ်ဘဲရခိုင်ပြည်နယ်မှာအများကြီးပိုပြီးအရေးကြီးတဲ့ကိစ္စတွေရှိပါတယ်
Now Burma has a HR commission, human rights commission. What's your view?
ခုဆိုရင်မြန်မာနိုင်ငံမှာလူခွင့်ရေးကော်မရှင်တခုရှိနေပါပြီ။ဒီကော်မရှင်အပေါ် HRW ကဘယ်လိုမြင်ပါသလဲ။မြန်မာလူခွင့်ရေးခြေအနေတိုးတက်ဖို့ကျေနပ်လောက်အောင်လုပ်နေတယ်လို့ထင်ပါသလား
? Unfortunately not. The Myanmar National Human Rights Commission is not yet at an international
ကျွန်တော်တို့အနေနဲ့မထင်ပါဘူး။မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဟာနိုင်ငံတကာစံနှုန်းအရတကယ့်ကိုတည်ကြလွတ်လပ်တဲ့လူခွင့်ရေးကော်မရှင်တခုမဖြစ်သေးပါဘူး။ဒါကိုကော်မရှင်အဖွဲ့ဝင်တွေကိုယ်တိုင်အတိအမှတ်ပြုပြီးကျွန်တော်တို့ကိုပြောပြပါရယ်။ပါရီစည်းကမ်းသတ်မှတ်ချက်တွေနဲ့အကန့်ကြီးတဲ့အပြည့်အဝလွတ်လပ်တဲ့ကော်မရှင်တခုလိုမျိုးသူတို့ကလည်းဟာမဆောင်ပါဘူး။တိတ်ကိုစိတ်ဝင်စားစရာကောင်းတဲ့အလုပ်တချို့သူတို့လုပ်ခဲ့ပါရယ်။သူတို့ကိုလုံးဝဝေဖန်ပြစ်တင်တင်တယ်လို့တော့ကျွန်တော်မထင်ပါဘူး။ဒီကိစ္စရအမျိုးမျိုးကိုတိတ်အပြုသဘောဆောင်တဲ့နည်းနဲ့သူတို့ကြည့်ခဲ့တယ်လို့ကျွန်တော်ထင်ပါရယ်။ဒါအပြင်တဲ့ရေးကြည့်တဲ့တနိုင်ငံလုံးလူခွင့်ရေးကိစ္စတွေကိုတော့သူတို့မကြည့်ရသေးပါဘူးတက်မတော်ကကျူးလွန်တာတွေကိုသူတို့မကြည့်နိုင်ဘူးလို့ပြောပါတယ်တကယ်ကဒီကိစ္စဟာလူထုကကြည့်စေချင်တဲ့ကိစ္စပါနောက်ပေါ်လာမယ့်အမျိုးသားလူခွင့်ရေးကော်မရှင်အတွက်အခြေခံတွေကိုသူတို့ချပေးနေတာလို့အကြာခဏပြောပြပါတယ်လွန်ခဲ့တဲ့လနေ့အတွင်းတည်တာတဲ့အပြောင်းအလဲတွေဖြစ်ခဲ့ပေမဲ့အဖွဲ့အစည်းတွေလုံနိုင်ချိန်မှာအကန့်အသတ်တွေရှိနေတယ်ဆိုတာကျွန်တော်တို့နားလည်ရမယ့်ကိစ္စတစ်ခုလို့ကျွန်တော်ထင်ပါတယ
် Let me wrap up thisHRW has been a strong
critic. HRW ကလူခွင့်ရေးနဲ့ပတ်သက်ရင်အစိုးရကိုအပြင်းထန်ဝေဖန်တဲ့အဖွဲ့အစည်းပါ။ HRW နဲ့အစိုးရကြားဆက်ဆံရေးတိုးတက်လာပြီလို့အခုပြောနိုင်ပါပြီလား
။ It certainly proved last year. I mean the Uthain Sein was very gracious.
ဒီကနေ့ကတကယ်ကိုတိုးတက်ခဲ့ပါတယ်။ HRW ရဲ့အမှုဆောင်ညွှန်ကြားရေးမှူး Kenneth Rod နဲ့ဘုတ်အဖွဲ့ကအကြီးတန်းအဖွဲ့ဝင်တွေကိုတမရအုပ်သိန်းစင်ကလက်ခံတွေ့ဆုံခဲ့ပါတယ်။အဲ့ဒီတွေ့ဆုံပွဲဟာတိတ်ကိုအပြုသဘောဆောင်တယ်လို့ကျွန်တော်တွေ့ပါတယ်။ပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကိုနိုင်ငံရေးဝန်ကြီးဦးဝနာမောင်လွင်အဲ့ဒီအချိန်ကပြန်ကြားရေးဝန်ကြီးတို့ပါပါတယ်။အဲ့ဒီနောက်အကြီးတန်းဝန်ကြီးတွေအစိုးရဌာနတွေကတာဝန်ရှိသူတွေနဲ့ကျွန်တော်တို့တွေ့ရပါတယ်။လူခွင့်ရေးနဲ့ပတ်သက်ပြီးအပြင်းထန်ဝေဖန်တဲ့သူတွေနဲ့တွေ့ဆုံတယ်ဆိုတာကအစိုးရအနေနဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာရင်းချက်မှုတစ်စုံတစ်ရာရှိလာတာကိုပြတယ်လို့ကျွန်တော်ထင်ပါတယ်။အစိုးရကိုဝေဖန်သူတွေနဲ့တွေ့တယ်ဆိုတာအစိုးရဘက်မှနိုင်ငံရေးအရယုံကြည်ရလောက်မှုရှိတယ်ဆိုတာကိုပြသတယ်လို့ကျွန်တော်ထင်ပါတယ်။ဦးသိန်းစင်ကလည်းကျွန်တော်တို့ကိုအဲ့ဒီလိုပြောပါတယ်။ခင်ဗျားတို့ကကျွန်တော်တို့ကိုဝေဖန်တဲ့အခါမကြိုက်ပါဘူး။ဒါပေမဲ့ဒီလုပ်ငန်းစဉ်ရဲ့အရေးကြီးပုံကိုကျွန်တော်တို့အတိအမှတ်ပြုပါတယ်။ခင်ဗျားတို့ကိုကြိုဆိုပါတယ်ဆိုတာပေါ့။ဒါကျွန်တော်တို့ဆက်သွားခြင်းနဲ့ဆက်ဆံရေးမျိုးပါ။ကျွန်တော်တို့ဟာတည်ကြလွတ်လပ်တဲ့အဖွဲ့ပါ။ဘယ်သူ့ကိုမှဖွင့်ချဖို့တစ်ဖက်ဖက်မှရပ်ဖို့မဟုတ်ပါဘူး။မြန်မာပြည်ကပြည်ပခန့်နဲ့ပတ်သက်ရင်ကျွန်တော်တို့ဘသူဘက်ကမှမလိုက်ပါဘူးမြန်မာပြည်မှာနေရတာကျွန်တော်တကယ်ကိုကြိုက်ပါတယ်မြန်မာအရဖက်လူမှုအဖွဲ့အစည်းတွေကလုံဖို့ကံဘက်တွေလူခွင့်ရေးလှှရှားသူတွေတတိမီဒီယာတွေနဲ့တွဲဖက်လုတ်ကန်ရတာကြောင့်ကျွန်တော်အလုတ်ကိုကျွန်တော်ပြောပါတယ်သူတို့ဟာတကယ်ကိုအရေးကြီးတဲ့အလုတ်တွေကိုလုပ်နေကြတာဖြစ်ပြီးတော့ HRW ကဒီအလုတ်တွေကိုအထောက်အကူပြုစေဖို့အတွက်အပြုသဘောဆောင်တဲ့ကဏ္ဍလေးကနေပါဝင်နေတာပ
ါ Thank you very much for your time
and
I wish you all the best.
Thank you. Just the best at all.
ကိုချိုချိုသိန်းစီစဉ်တင်ဆက်ခဲ့တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညချမ်းမှာသောရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 32 58တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုစီစဉ်မှာတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ဒီနောက်မှာတော့မြန်မာပြည်ကပေးစာများနဲ့ကဘာတလွားထူးခြားစံပြသတင်းတွေကိုလည်းစူးစီးတင်ပြပေးဦးမှာဖြစ်ပါတယ်။အခုရေဆုံးတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုထုတ်လွှင့်ပေးခြင်းပါတယ်။ဒီသတင်းပတ်မှာတော့မဲလက်မှတ်တွေကိုမစစ်ဆေးသင့်ဘူးလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာဖြစ်ပါတယ်ရှင်။သတင်းစာဆရာဦးစီသူအောင်မြင့်ရဲ့အစီအစဉ်ကိုမိုက်အင်ဂျင်နိုင်ကအခုညီတင်ဆက်ထားပါတယ
်။ဒီကနေ့စတင်ပါ19ရက်နေ့ကပြည်ကြ ాయి ဝန်ကြီးဌာနဟာလာမယ့်ယူကောက်ပွဲမှာအသုံးပြုမဲ့မဲလက်မှတ်တွေရိုက်နှိပ်မှုနဲ့ပတ်သက်ပြီးရန်ကုန်မှာသတင်းစာရှင်းလင်းပွဲတစ်ခုလုပ်ခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာပြည်ကြ ాయి ဝန်ကြီးဌာနတာဝန်ရှိသူတွေကပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့မှာကြားချက်အရသူတို့ပုံနှိပ်ရိုက်ထုတ်နေတဲ့မဲလက်မှတ်တွေအကြောင်းမဲလက်မှတ်အရေးအတွက်စတာတွေနဲ့ပတ်သက်ပြီးရှင်းလင်းခဲ့တာဖြစ်ပါတယ်။ဒါအပြင်မဲလက်မှတ်တွေပြင်ပကိုရောက်မသွားရလေအောင်ပုံနှိပ်ထုတ်လွှင့်မှုလုပ်ငန်းကိုလုံခြုံရေးအပြည့်ယူပြီးလုပ်ကိုင်ဆောင်ရွက်နေတယ်လို့ပြောဆိုပါတယ်။ပြည်ကြ ాయి ဝန်ကြီးဌာနရဲ့မဲလက်မှတ်ပုံနှိပ်မှုသတင်းစာရှင်းလင်းပွဲမှာဘယ်အချက်တွေကိုထုတ်ပြန်ခဲ့သလဲ။မဲလက်မှတ်ပုံနှိပ်မှုလုပ်ငန်းဟာလျှို့ဝှက်ပြီးလုပ်ရတဲ့လုပ်ငန်းလားနိုင်ငံတကာမှာဘယ်လိုလုပ်ကိုင်နေကြသလဲဘယ်လိုဖြစ်သင့်သလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ပြည်ကြ ాయి ဝန်ကြီးဌာနတာဝန်ရှိသူတွေရဲ့ရှင်းပြချက်အရကြိုတင်ဆန္ဒမဲလက်မှတ်စာအိတ်သိန်း100ပုံနှိပ်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအထက်မှာတည်သူလွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒါမှမဟုတ်ပြည်내လွှတ်တော်တွေအတွက်31သိန်းစီပါတယ်လို့ဆိုပါတယ်။ဒါဟာလူ3သန်းကျော်အတွက်ရည်ရွယ်ပြီးကြိုတင်မဲလက်မှတ်တွေပြင်ဆင်ထားတယ်လို့ဆိုနိုင်ပါတယ်။သိမကြသေးခင်တုန်းကပဲတီထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတေကနိုင်ငံတကာရောက်မြန်မာတွေပြည်ပကနေမဲပေးဖို့လျှောက်ထားသူ2000တောင်မပြည့်ဘူးလို့ပြောထားပါသေးတယ်။ခုနေချိန်ဆို2000ကျော်ကောင်ကျော်သွားနိုင်ပါတယ်။ဒါဟာလျှောက်ထားတာသာဖြစ်ပြီးသူတို့နာမည်တွေမဲစင်းတဲ့ပါမပါမဲပေးခွင့်ရမရမသိနိုင်သေးတဲ့အရေးအတွက်ဖြစ်ပါတယ်။ဒါဆိုရင်ကြိုတင်မဲပေးဖို့စာအိတ်တွေလူ3သန်းကျော်စာရိုက်နှိပ်တာဟာပြည်တွင်းအတွက်ပဲဖြစ်ဖို့များတာမို့ပြည်တွင်းမှာ2010တုန်းကလိုပဲကြိုတင်မဲပေးသူများစရာအကြောင်းရှိနေပြီလားအလွန်တတိထားစရာစိုးရိမ်စရာကောင်းပါတယ်အလားတူပါပဲကော်မရှင်ရဲ့အမှားစာအရပြည်သူလွှတ်တော်အတွက်မဲလက်မှတ်ပေါင်းတန်း40ကျော်အမျိုးသားလွှတ်တော်အတွက်38တန်းကျော်တိုင်းဒါမှမဟုတ်ပြည်နယ်လွှတ်တော်အတွက်တန်း40နီးပါးရိုက်နှိပ်ပေးရမယ်လို့ဆိုပါတယ်အတိတ်ပဲကတော့မဲပေးမဲ့သူတန်း40နီးပါးအတွက်မဲလက်မှတ်တွေရိုက်ပေးနေတယ်ဆိုတဲ့သဘောပါ
လက်ရှိစင်စရားတွေအရတနိုင်ငံလုံးမှာမဲပေးပိုင်ခွင့်ရှိသူစုစုပေါင်း32တန်းကျော်လောက်စင်းပေါက်ပါတယ်နောက်ဒိုးစင်းတွေနဲ့ပေါင်းရင်အလွန်ဆုံး32တန်းပါဒါဟာစင်းအရပြောဆိုတာဖြစ်ပြီးမဲဆန္ဒနယ်တိုင်းမှာလူတိုင်းမဲလာပေးမယ်ဆိုတာမျိုးမဖြစ်နိုင်ပါဘူးမဲပေးခွင့်မရတဲ့ပြပရောက်မြန်မာတွေကလည်း2တန်း3တန်းလောက်ရှိနေပါသေးတယ်ဘလို့ပဲဖြစ်ဖြစ်ကော်မရှင်ဟာမဲလက်မှတ်တွေကိုမဲပေးပိုင်ခွင့်ရှိသူစီးရင်ထက်နည်းနည်းပပပို့ပြီးရိုက်ထားရမှာကတော့သိကြပါဗျ။ဒါပေမဲ့လက်ရှိမဲလက်မှတ်ရိုက်နှိပ်ထားတာဟာလူရည်30နီးပါးစာလောက်ဖြစ်နေတာမို့အပိုတွေအလွန်များနေတာတွေ့နိုင်ပါဗျ။မဲပေးသူ32သန်းလောက်ရှိတာမှာမဲလက်မှတ်လူ8သန်းစာလောက်ပို့ရိုက်ထုတ်ထားဖို့လိုသလားဆိုပြီးမေးခွန်းထုတ်စီရပါ။သတင်းစာရှင်းလင်းပွဲမှာတာဝန်ရှိသူတွေရှင်းပြတာစိတ်ဝင်စားဖို့ကောင်းတဲ့အချက်တစ်ခုပါပါသေးတယ်။သူတို့တွေဟာမဲလက်မှတ်ရိုက်နှိပ်မဲ့စက်ကူတွေမှာယူစဉ်ကလေးကစက်ကူတွေပြင်ပကိုရောက်မသွားရလေအောင်တနည်းပြောရရင်မဲလက်မှတ်အတုတွေမပေါ်ပေါက်ရလေအောင်ဂိုဒေါင်ထဲမှာလော့နံပါတ်နဲ့စနစ်တကျထားတဲ့အကြောင်းရိုက်ရင်ရိုက်တဲ့အရေအတွက်ပြက်ရင်ပြက်တဲ့အရေအတွက်စနစ်တကျစည်ရင်ပြည့်စုံထားပြီးအပြက်တွေကိုဘလို့ဖြည့်ဆည်းမလဲဆိုတဲ့လုံခြုံရေးအစီအမံတွေချထားတယ်ဆိုပြီးပြောဆိုခဲ့တာပါအ
ဲ့ဒီပြောဆိုချက်အလွန်မှန်ပါတယ်မဲလက်မှတ်ရိုက်နှိပ်ဖို့စက်ကူကိစ္စဒီလောက်တောင်လုံလုံခြုံခြုံလုပ်ရတယ်ဆိုရင်ရိုက်နှိပ်ပြီးသားမဲလက်မှတ်တွေကိုဒီထက်အများကြီးလုံလုံကြုံကြုံတိတိကျကျလုပ်ရပါလိမ့်မယ်။အရေးကြီးတာကဘယ်လွတ်တော်ဘယ်မဲဆန္ဒနဲ့အတွက်မဲလက်မှတ်ဘလောက်ရိုက်နှိပ်တယ်။ပုံနှိပ်တိုက်ကနေကော်မရှင်စီဘလောက်ပို့လိုက်တယ်။အဲ့ဒီမဲလက်မှတ်တွေဘယ်တိုင်းဘယ်ပြည်နယ်ဘယ်မြို့နယ်ဘယ်မဲယုံတွေစီဘလောက်ပို့လိုက်တယ်။ဘလောက်အသုံးပြုလိုက်တယ်။
နောက်ဆုံးဘလောက်အပိုရီကြံရစ်တယ်ဆိုတာကိုအဲ့ဒီမဲဆန္ဒနေမြီမှာဝင်ပြိုင်မဲ့အမတ်လောင်းတိကိုတိနေရပါမယ်နိုင်ငံတကာမှာတော့ရွေးကောက်ပွဲဖြစ်စီဆိုတာဟာအစကနေအစုံပွင့်လင်းမြင်သာမှုရှိရှိလောက်ကြရတာမျိုးပါအထူးသဖြင့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးဘာတွေလှုပ်ထားတယ်ဘယ်လိုဖြစ်နေတယ်ဆိုတာမျိုးကိုဝင်ပြိုင်မဲ့အမတ်လောင်းအနေနဲ့အစဉ်တိုင်းအစဉ်တိုင်းကိုသိရှိနေအောင်ကော်မရှင်ကဆောင်ရွက်ပေးရပါတယ်မဲဆန္ဒနယ်မြေတတ်မှတ်တာမဲဆန္ဒရှင်စည်းရင်းပြည့်စုံထုတ်ပြန်တာအမတ်လောင်းစီစစ်တာမဲစာရွက်တွေပုံနှိပ်ထုတ်ဝေတာဖြန့်ဖြူးတာပြန်လည်သိမ်းဆဲတာမဲပေးခွင့်အတွက်မဲပေးမဲ့သူတွေကိုစစ်ဆေးတာမဲရည်တွတ်တာကိစ္စအလုံးမှာဖြစ်ပါတယ်အဲ့ဒီအထက်မှာမဲစာရွက်ရိုက်နှိပ်တဲ့ကိစ္စကလည်းတစ်ခုအပါအဝင်ဖြစ်ပြီးအမတ်လောင်းအနေနဲ့သူ့နာမည်ပါတဲ့မဲလက်မှတ်ဘလောက်ရိုက်တယ်ဘလို့ဖြန့်ဖြူးတယ်နောက်ဆုံးဘလောက်ပြန်ရောက်လာတယ်အစကနေအဆုံးစည်ရင်းကြိုက်တိတိကျကျသိနေရပါမယ်လိုအပ်ရင်အချိန်မရွေးစစ်ဆေးခွင့်ရရပါမယ်ကော်မရှင်ကပဲကိုယ့်ဘာသာကိုယ်ကြိုက်တဲ့လောက်ရိုက်ကြိုက်တဲ့လောက်ဖြန့်ကြိုက်တယ်လို့စူးစီးဆိုတာမျိုးလုပ်လို့မရပါဘူးအမတ်လောင်းတွေကိုမဲယုံမှာမဲပေတုံးခဏမဲရည်တုံးခဏပဲစစ်ဆေးပိုင်ခွင့်ပေးလို့မရပါဘူးကြိုတင်မဲတွေဘဲကိုဘလောက်ရောက်သွားတာကအစဘလောက်ဘလို့ပြန်လာတာကအလဲမဲပွေပွေပြင်းရင်ထုတ်ထားသမျှမဲလက်မဲ့အရေးအတွက်အတိုင်းအသုံးပြုပြီးနဲ့အပိုတွေစီးရင်ကြိုက်မကြိုက်ပြက်စစ်တာအဆုံးအားလုံးတိခွင့်ရှိတာဖြစ်ပါတယ်
ဒီအတွက်ပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့ပြန်ကြားရေးကနေမဲလက်မှတ်တွေလက်ခံရတဲ့အခါဘယ်လွတ်တော်ဘယ်မဲဆန္ဒနယ်မြေအတွက်မဲလက်မှတ်ဘလောက်ရိုက်နှိပ်ထားပါကြောင်းကာယကံရှင်အမတ်လောင်းတွေကိုအသိပေးမဲပေးပွဲပြီးတဲ့နောက်မှာလည်းအဲ့ဒီမဲအလုံးဘလို့သုံးပြီးဘလောက်ပိုတယ်ဆိုတာကိုစီးရင်ကိုက်စစ်ဆေးခွင့်ပေးသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဥစီတူအောင်မြင့်ရဲ့ပြည်ရင်သုံးသက်ချက်အစည်းအဝေးဖြစ်ပါရဲ့ရှင်အခုကတော့မအေးတန်နာကျော်အစည်းအဝေးတင်ဆက်တဲ့မြန်မာပြည်ကပေးစာများကိုနားဆင်ကြရအောင်ပ
ါမင်္ဂလာပါရှင်ဒီလိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုလောလောဆယ်တော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုအရင်ဆုံးပြန်ချပေးကြပါလိမ့်ရှင်။အတန်လွှင့်ချိန်တိုးပေးဖို့မြေတားရက်ခံကြပါတယ်။ဆိုပြီးတော့သောရရှင်မြင်းဆို .28 ကအစာရေးလာပါတယ်။ဟုတ်ကဲ့ပါကိုမြင်းဆို။ကျမတို့ဒီလာမဲ့စက်တင်ဘာလ28ရက်နေ့ကစပြီးတော့ရေဒီယိုထုတ်လွှင့်မှုတွေကိုညနေ6နာရီကနေ6နာရီခွဲအထိနာယူဝက်စာတိုးပြီးတော့စုစုပေါင်းတနာရီ6နာရီကနေ9နာရီအထိအချိန်တိုးပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ရေကောက်ပွဲကာလအထူးအစီအစဉ်ဖြစ်ပါတယ်ရှင်။ကျမတို့ရုံးမြင့်တန်ကြားထုတ်လွှင့်မှုတွေကိုလည်းစုစုပေါင်းနိုင်ဝက်စာတိုးပြီးတော့စုစုပေါင်းတနေ့ကိုတနာရီနေ့စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီဘက်ကခုနှစ်ရက်တနာရီစာအစီအစဉ်တွေကိုတိုးချဲ့ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။မကြခင်ကျင်းပတော့မြန်မာနိုင်ငံကရွေးကောက်ပွဲအချိန်ခါနဲ့လိုက်ပြီးတော့ကျမတို့ VOI ကနေပြီးတော့အထူးအစီအစဉ်တွေတင်ဆက်ပေးနေတာမှာ American Indian အသုံးနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာလည်း election ဆိုင်ရာ Indian အသုံးနှုန်းတွေကို NG ဒေါ်လာလောက်သာပို့ချသွားခဲ့ပါတယ်ရှင်။ဒါကြောင့်မလို့ဒီလိုမျိုး election ဆိုင်ရာ Indian အသုံးနှုန်းတွေကိုသိရလေးလာရလို့အထူးကျေးဇူးတင်ပါတယ်ဆိုပြီးရေးလာတဲ့ကြရားပြည်နယ်လဝိုက်ကော်ကသောရရှင်မြတ်ဖုံးစော်ကတော့ Thank you for the lesson ဆိုပြီးတော့အင်္ဂလိပ်စာသင်ခန်းစာအတွက်ကျေးဇူးတင်ပါတယ်တဲ့။ဒီထပ်ပို့ပြီးတော့ election နဲ့ပတ်သက်တဲ့ EDM အသုံးနှုန်းတွေရှိသေးရင်လည်းသိကြပါရစေ။တင်ကြားပို့ချပေးပါအောင်ခင်ဗျာ။ဆိုပြီးတော့သရရှင်မြတ်ဖုံးစော်၊ကြရပြည်နယ်လွိုက်ကော်ကနေစာရေးလာပါရစေ။ကျမတို့ VOI ကထုတ်လွှင့်တင်ဆက်ပေးခဲ့တဲ့နေ့စဉ်သတင်းဆောင်မတွေပေါ်မှာသရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ပြီးရေးသားလာကြတဲ့ post တွေကို Facebook မှာတော်တော်များများလက်ခံရရှိတာမလို့အဲ့ဒီထဲကသရရှင်တချို့ရဲ့ဒီသတင်းတွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့အမြင်တွေကိုဝေမျှပေးကြပါရစေ။ကျမတို့စက်တင်ဘာလ4ရက်နေ့ကတင်ဆက်ပေးတဲ့အမျိုးသမီးကဏ္ဍမှာအန်တီဒေါ်လာလာတန်တင်ဆက်ပေးတဲ့အစီအစဉ်ဖြစ်ပါတယ်။အာရှနိုဘယ်ဆုလို့တင်စားတဲ့ Raymond Magsaysay ဆုကိုဒီနှစ်ချီးမြှင့်ခံရသူတွေထဲမှာမြန်မာနိုင်ငံကအခမဲ့နိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးကျော်သူလည်းပါဝင်ခဲ့တာသောရရှင်နေသိမှာပါနော်။မြန်မာနိုင်ငံမှာ2000ခုနှစ်ကစပြီးတော့နိုင်ရေးကူညီမှုအသင်းဆိုပြီးတော့ဒီတရုတ်ဆောင်ဦးကျော်သူနဲ့သူ့ရဲ့ဇနီးရွှေစည်းကွက်လိုလူသိများတဲ့ဇနီးတဲ့ဒေါ်မြင့်မြင့်ခင်ဖေတို့ကမတီးပြီးတော့ပါရမီဖြည့်ပဲ့အနေနဲ့တယောက်နဲ့တယောက်အဆောင်ရွက်ခဲ့ကြတာနဲ့ပတ်သက်ပြီးတော့ ထော်လာလာတဲ့ငါအမျိုးသမီးခန္ဓာမှာမက်ရွှေကြီးကွက်ကိုဆက်သွယ်မေးမြန်းထားတာပါဒီစီစဉ်ကိုနားထောင်တဲ့သရရှင်အေးမောင်သူကအခုလိုမျိုးရေးလာပါတယ်ရှင
်အလွန်မုံမြတ်လာပါတယ်ဗုဒ္ဓရဲ့တရားတော်နဲ့ပြောရမယ်ဆိုရင်တော့မုရိတာတရားရှေ့ရှုပြီးဥပိ္ပကတရားလှုပ်ဆောင်နေတဲ့ပုဂ္ဂိုလ်လူပုဂ္ဂိုလ်များဖြစ်ပါတယ်သိဆုံးသွားခဲ့ရင်နိဗ္ဗာန်ကိုရောက်နိုင်ပါလိမ့်မယ်စိတ်ချအောင်ကတော့အပေတကားပိတ်မှာဖြစ်ပါတယ်သာဓုသာဓုသာဓုရထားတဲ့ဆုကလည်းကဘာကကြီးမြင့်တဲ့နိုဘယ်ဆုဆိုတော့ဒေါ်ဆန်းစုကြည်လိုပဲမြမကုံဆောင်နေအောင်လှရအောင်ပဲပေါ့ယုံကြည်လေးစားပါတယ
်ဒေါ်ရွှေစည်းခွဲ့ရဲ့ပရဟိတလုပ်ငန်းကိုယုံကြည်လေးစားပါတယ်ဆိုပြီးတော့တော်ရရှင်အေးမောင်သူ Facebook မှာရေးလာတာဖြစ်ပါတယ်ရှင်ကျမတို့ video ကပဲထုတ်လွှင့်ပေးသွားတဲ့နောက်ထပ်သတင်းတစ်ပုဒ်ဖြစ်တဲ့ဒီ2015ခုနှစ်အတွက် Netherlands နိုင်ငံသားရဲ့ဝန်ကြီးကပေးအပ်တဲ့ Human Rights Tulip ဆုရွေးချယ်ခံရတဲ့ဇာတ်တင်စီးမှာမြန်မာနိုင်ငံကဖက်စီကန်ကျောင်းသားကောင်းဆောင်မဖြူဖြူအောင်ပါဝင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ရဲ့ဒီ why not သူအစ်စ်ဖြစ်တဲ့ရှားဖောင်စုစည်းပြီးတော့တင်ပြပေးတာကိုနားထောင်ပြီးတော့ရေးလာတဲ့သောရရှင်နီနီကတော့
ဂုံပြူသူကိုဂုံပြူထိုက်တယ်ဆိုတာနိုင်ငံတကာမှာပဲရှိပါတယ်။ကိုယ့်ရဲ့နှိမ်ကြတဲ့အတ္တကြီးတဲ့လူလူစုကောင်းစားရေးကိုသာကြီးတဲ့အာနာကိုတက်မှတ်တဲ့သူတွေအဖို့မှာကတော့ရန်သူလိုသဘောထားပြီးမှားတဲ့ဥပဒေတွေနဲ့ပဲတရားစွဲနေဦးမှာဖြစ်ပါတယ
်။ဂုံပြူထိုက်သူကိုဂုံပြူတာမြတ်တဲ့အကျင့်တရက်ပါဆိုပြီးတော့သောရရှင်နီနီကရေးလာတဲ့အချိန်မှာဆရာကြီးစောဆိုတဲ့သောရရှင်က
တမီးလေးဖြူဖြူအောင်ချီချူးဂုံယူပါတယ် Human Light Julep စုကတမီးနဲ့အတူចောင်းသူចောင်းသားတွေကိုပေးတာလို့ဂုံယူလိုက်ဆမ်းပါဒီလိုမျိုးအမျိုးကောင်းသားတမီးတွေကြတော့အတိအာရမဖန်စီထောင်ချဓမြတခိုးမရင်းကောင်တွေကြတော့လွတ်ပေးအဲ့ဒီလူတွေကထပ်ပြီးတော့မင်းနိုင်ရင်ကြသေးတယ်မချက်မကြောက်မျက်နှာပြောင်တိုက်ဝင်တယ်အမလေးရှိသမျှဖျားအလုံးနဲ့အားလုံးကယ်ကြပါဗျို့
ဒါကတော့ Netherlands ကဆုချီးမြှင့်မဲ့ Human Rights Tulip ဆုမှာစကားတင်ရွေးချယ်ခံရတဲ့အထဲမှာဒီမြန်မာနိုင်ငံကဖက်စီကန်ကျောင်းသားကောင်းဆောင်မဖြူဖြူအောင်ပါဝင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုကျမတို့ရဲ့ VOA Facebook အစာမျက်နှာမှာတုံ့ပြန်ပြီးတော့ရေးလာကြတာဖြစ်ပါတယ်ရှင်။သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုဒီ Billboard Hot အဖြစ်ဆုံးတေးနံပါတ်100စီးနေကနံပါတ်10အတွင်းမှာဝင်နေတဲ့သတင်းလေးတစ်ပုဒ်ထုတ်လွှင့်ပေးကြပါတယ်ရှင်။အခုလောလောဆယ်အတွက်နံပါတ်3နေရာကိုရထားတဲ့တခြင်းလေးဖြစ်ပါတယ်။ Justin Bieber တီးဆွထားတဲ့ What Do You Mean ဆိုတဲ့တခြင်းကတော့သူ့ရဲ့ထွက်ဖို့ရှိတဲ့စတုထမြောက်တေးတပြားတွေကရှေ့ဆုံးတခြင်းဖြစ်ပါတယ်။2015ဩဂုတ်လ28ရက်နေ့ကထွက်တာဖြစ်ပြီးတော့ဝေဖန်ရေးသမားတွေရဲ့ချီးကျူးမှုတွေလည်းရတယ်လို့ရောင်းအားဖြစ်လဲအထူးအောင်မြင်တဲ့တခြင်းတစ်ပုဒ်ဖြစ်ပါတယ်ရှင်။ပထမထွက်ထွက်ချင်း Billboard Hot 100စီးရင်ကိုဝင်ပြီးတော့သူ့ရဲ့ထွက်ပြီးသားတခြင်းတွေထဲမှာပထမအပတ်မှာနံပါတ်1ဖြစ်တဲ့တခြင်းတွေက23ပုံမြောက်တခြင်းဖြစ်ပါတယ် Justin Bieber တီးဆိုထားတဲ့ What Do You Mean ဆိုတဲ့တခြင်းကိုနားဆင်ကြည့်ပါအောင်နော် What Do You Mean Oh When you nod your head yes But you wanna say no What Do YouWhat I'm saying Trying to catch the beat Make up your heart Don't know if you're happy Or complaining Don't want for us to win Where do I start? First you wanna go to the left Then you wanna turn right Wanna argue all day Making love all night First you're up then you're down And in between Oh I really wanna know What do you mean?Said you're running out of time, what do you mean? Oh, 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 what do you mean? Better make up your mind, what do you mean? You're overprotective when I'm leaving. Trying to compromise, but I can't win. You wanna make a point, but you keep preaching. You had me from the start, won't let this end. First you wanna go to the left, then you wanna turn right. Wanna
လုံးရဲ့အဆိုတော်လေးချက်ဆင်ပြပါသည်ဆိုတော့ what do you mean ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါရှင်တေးတောင်းလာတဲ့ဒေါ်ရရှင်တွေအတွက်နောက်ပိုင်းမှာမြန်မာတခြင်းလေးတွေနဲ့ဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်အခုဆက်ပြီးတော့ကိုကန့်ကဒေါ်ရရှင်တယောက်ရဲ့အစာကိုလည်းဖော်ပြပေးခြင်းပါတယ်ကိုကန့်ဒေတာတွေကမော်ထိုက်ဆိုတဲ့မြို့အကြောင်းလေးပြောခြင်းပါတယ်ဆိုတော့ရေးလာတဲ့နယ်စပ်နဲ့တောင်တန်းဒေတာနယ်လက်သာသနာပြုဆရာတော်ရဲ့အစာကိုဝေမျှပေးခြင်းတာပါဘူသူတာဖြစ်စရာဒေတာအကြောင်းတွေကိုဆရာတော်ကရေးသားပြီးတော့မျှဝေလာပါတယ်
မော်ရိုင်းမြို့လေးမှာပလောင်လီစုကိုကန့်တိုင်းသားတွေနဲ့အတူတရုတ်နိုင်ငံသားတွေလည်းတရားမဝင်နေထိုင်ကြတာပါမြို့နယ်ကွယ်အဖြစ်မတတ်မှတ်ခင်ကာလကမော်ရိုင်းဒေသမှာရက်ွက်ကြေးရွာတွေမှာရှိတဲ့တရုတ်စာသင်ကျောင်းအားလုံးမှာတရုတ်နိုင်ငံအလံကိုလွှင့်ထူခဲ့ကြပြီးတရုတ်စာပေးတရုတ်ယဉ်ကျေးမှုတွေကိုသင်ကြားစေခဲ့ပါတယ်ဒီကနေ့ထိလည်းစိုက်ကယ်တွေကားတွေမှာတရုတ်နိုင်ငံအလံကိုပဲဒေသခံတွေတက်ဆင်အသုံးပြုနေပါတယ်ဒါကိုတရုတ်အစိုးရကဘာမှမပြောခဲ့သလိုမြန်မာအစိုးရဘက်ကလည်းဘာမှမလုပ်နိုင်ခဲ့ပါဘူး။မော်ဒိုင်းမှာမြန်မာအလံလွှင့်တင်နိုင်ခဲ့တာဟာ၄နှစ်ပဲရှိပါသေးတယ်။ဒီမှာဒေသခံ၉ခန့်တိုင်းသားတွေကမြန်မာငွေကိုမသုံးကြပါဘူး။ဈေးဆိုင်တွေမှာဆိုရင်လည်းမြန်မာငွေနဲ့လာဝယ်ရင်မရောကြပါဘူး။မော်ဒိုင်းဒေသမှာနေထိုင်ကြတဲ့လူဦးရေ2000လောက်ထဲကအများစုဟာနိုင်ငံသားစီစီရေးမှတ်ပုံနဲ့ကပြမရှိကြပါဘူး။ဒါကြောင့်ဒေသခံတွေဟာတရုတ်ကိုပဲအားကိုးကြတာမို့ကြာလာရင်မြန်မာအစိုးရအတွက်ဖြည့်ရှင်းရခဲ့တဲ့ပြဿနာတွေပေါ်ပေါက်လာနိုင်ပါတယ်။ဒါမျိုးတွေကိုကန့်ဒေသတွေမှာအများကြီးရှိနေပါတယ်။ဒါတွေကိုမြန်မာအစိုးရကဥပစ်ခါပြူထားလို့မရပါဘူး။ကိုမြေပေါ်ကတိုင်းသားတွေကိုကိုကနှွေးနှွေးထွေးထွေးမကြိုဆိုရင်တရုတ်ကကိုမြေနဲ့ကိုတိုင်းသားတွေအပေါ်မှာပိုပြီးဩဇာကြီးမားလာနိုင်တယ်ဆိုတာမြန်မာအစိုးရသတိထားသင့်ပါတယ
်။နေစက်နဲ့တောင်းတဲ့ဒေသနယ်လက်သာသနာပြုဆရာတော်ဆိုပြီးတော့အရှင်ဓမ္မသာရစာရေးပြီးတော့အဲ့ဒေသကအကြောင်းကို VOA သောရရှင်နဲ့အားလုံးတီးဖို့ဝေမျှလာတာဖြစ်ပါတယ်။သောရရှင်ရဲ့ပေးစာတွေကိုပြန်ချပေးတာဒီမှရင်ရက်ချင်ပါတယ်နော်။ဒီတောင်းလာတဲ့သောရရှင်တွေကိုလည်းနောက်ပိုင်းမှာဆက်ပြီးတော့အလှည့်ပေးပါဦးမယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒီလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရတယ်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်အခုဆက်ပြီးတော့ဒေတာလာတဲ့သောရရှင်တယောက်ရဲ့အစာကိုဖော်ပြပေးခြင်းပါတယ်ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်နောင်ပိန်ကငိမ့်ငယ်ငယ်ဆိုတဲ့သောရရှင်ကတချင်းလေးတစ်ပုတ်တောင်းဆိုလာတာပ
ါမင်္ဂလာပါ VOA ရေVOA မှထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေကိုအမြဲဖုန်းကနေကြည့်ရပါတယ်မချင်းမုံရဲ့အင်္ဂလိပ်စာပို့ချချက်မညိုရဲ့မတူတာလေးတွေမအေးသနာကျော်ရဲ့တတ်တန့်ရောင်သတင်းလွှာတွေကိုပုံနဲ့ကြည့်ရတာပို့ပြီးတော့စိတ်ဝင်စားစရာကောင်းပါတယ်ပြောစရာလည်းကောင်းပါတယ် VOA ကို2009ခုနှစ်တုန်းကစပြီးတော့နားထောင်ပြစ်တာပါဘူသူရတွေတလေကြီးပြည့်တဲ့သတင်းဌာနကိုခုမှတွေ့ရပါလားလို့ကိုကိုကိုမချင်းမနှက်ဖြစ်မိပါတယ်VOA ကိုတချင်းလေးလဲတောင်းပြစီဗျာကိုမျိုးကြီးနောက်ဆုံးထွက်တဲ့အခွေတဲကမင်းရှိတဲ့မျိုးဆိုတဲ့တချင်းလေးကိုတောင်းဆိုခြင်းပါတယ် VOA ထာဝရအောင်မြင်ဖို့ဆုတောင်းပါတယ်ဗျာ
ဟုတ်ကဲ့ပါအခုလို့ဆုတောင်းပေးတာကျေးဇူးတင်ပါတယ်เนาะဒီတော့ဒီတစ်ပတ်ဒီသောရရှင်ငင်းငင်းငယ်ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်နောင်ပိန်ကတောင်းဆိုလာတဲ့တချင်းလေးနဲ့ပဲထုတ်လွှင့်ပေးခြင်းပါတယ်เนาะမျိုးကြီးရဲ့မင်းရှိတဲ့မျိုးဆိုတဲ့တချင်းလေးကိုဒေချစ်တဲ့သောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါဦးရှင်
남자매이묘ငယ်လေးမှဆုံးတယ်မင်းကိုပဲငါတသက်စာစူတောင်းမိတယ်အဘယ်တော့ပြန်တွေ့မင်းမသိနိုင်လဲစိတ်ထဲမှာတော့ယုံကြည်စေဒီနေ့မှာတော့ငါတို့တွေဆုံးစည်းရမယ်နေမမေးလိုက်နေNa
ဆိုထားတဲ့မင်းရှိတဲ့မျိုးဆိုတဲ့သတင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးသတင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ကျွန်တော် VOA အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်တာပါ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ဗီဒီယိုကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။အေးမထဲငါမျက်စိမြေပြန်လာတယ်မြို့ငယ်လေးမတော်ရေဆုံးသွေးကြသေးတကယ်တော့ဝီစေ။ဒီဝီငါတို့ခွဲရမယ်။အေးပြန်ဒီကနာလေးနှုတ်ဆက်ချင်ရမယ်။
မအေးသန္နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ကြားရတာဖြစ်ပါတယ်ရှင်။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ကင်ညာနိုင်ငံကဆန်ဘူရူအမျိုးသားဥယျာဉ်ကြီးတဲ့ကို Google မြေပုံကနေတဆင့်ကြည့်ရှုပြီး Safari Key သွားနိုင်ပါပြီ။ဈေးချောက်ကိုတရားဝင်သုံးခွင့်ပေးလိုက်တဲ့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်မှာအကောင်းဆုံးဈေးချောက်ပြိုင်ပွဲကျင်းပခဲ့ပါတယ်။ဒီလိုထူးခြားနေတဲ့သတင်းတွေကိုသိရမှာပါ။မက်ခင်ဖြူထွေးနဲ့ကိုငိမ့်ချန်တို့ကတင်ဆက်ထားပါတယ်။
နိုင်ငံဆန်ဘူရူအမျိုးသားဥယျာဉ်ကြီးတဲ့ Google ကုမ္ပဏီကသူ့မြေပုံအတွက်ရိုက်ထားတဲ့တောတွေကပုံတွေကိုအင်တာနက်ကတဆင့်ကြည့်ရှုပြီး Safari Key သွားနိုင်ကြပါပြီ။ဒီလုပ်ငန်းကိုသဘာဝတရားတိရစ္ဆာန်တွေကိုထိန်းသိမ်းတဲ့အသိပညာပေးတဲ့ Save the Elephants အဖွဲ့နဲ့ပူးပေါင်းလှုပ်ဆောင်တာပါ။ရွေးချက်ကတော့ဥယျာဉ်ထဲမှာရှိတဲ့စင်မိသားစုတွေရဲ့ဘဝကိုလေ့လာနိုင်ဖို့ပဲဖြစ်ပါတယ်။စင်စွဲခိုးယူရောင်းချသူတွေက Google ရဲ့ဒီလမ်းတွေပတ်ဝန်းကျင်တွေကိုလိုက်ပြီးတော့မှတ်တမ်းတင်တဲ့ Street View ကားပေါ်ကနေရိုက်ထားတဲ့ပုံတွေကိုသုံးပြီးတော့စင်တွေတက်နိုင်တယ်လို့စိုးရိမ်မှုတွေရှိနေတဲ့ကြားကပဲဒီလုပ်ငန်းကို2015ခုနှစ်ဖေဖော်ဝါရီလကလုပ်ခဲ့တာဖြစ်ပါတယ်65မိုင်ပတ်လည်အကျယ်ရှိတဲ့တဘာဝဘေးမဲ့ကျောကိုဖြတ်တန်းမောင်းနေပြီးတပ်ပုံရိုက်ယူတာဖြစ်ပြီးတော့ဒီတပ်ပုံကြည့်ရှုသူတွေကိုတော့ကားလမ်းကြောင်းကနေတွေ့ဖယ်ပြီးတခြားနေရာတွေကိုတွားရောက်ကြည့်ရှုခွင့်ပေးထားပါတယ်ဒါပထမအဦးဆုံးအင်တာနက်ကနေကြည့်လို့ရတဲ့ကင်ညာအမျိုးသားဥယျာဉ်ဖြစ်ပါတယ်လို့ကင်ညာခီးသွားလာရေးလုပ်ငန်းကပြောပါတယ်။လူတွေအများကြီးပို့ပြီးတော့တည်လာရင်ထင်းထင်းဆောက်ဆောက်ရေးလုပ်ငန်းတွေပိုလှုပ်လာနိုင်လိမ့်မယ်လို့လည်းမျှော်လင့်ပါတယ်။အာဖရိကဆင်တွေဟာဆင်ဆွဲခိုးထုတ်ယူသူတွေရဲ့ချင်းချောက်တက်ဖြတ်မှုကိုခံနေကြရတာပါ။ပြီးခဲ့တဲ့2010ကနေ2012ခုနှစ်အတွင်းမှာဆင်ကောင်ရီတသိန်းလောက်သူတို့ရဲ့အဆွဲကိုလိုချင်တာကြောင့်တက်ဖြတ်တာကိုခံခဲ့ရပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်မှာဆေးကြောက်ကိုတရားဝင်အဖြစ်သတ်မှတ်သုံးစွဲခွင့်ပေးပြီး၈လအကြာမှာတော့မြို့တော်မှာစိုက်တဲ့အကောင်းဆုံးဆေးချောက်ပန်းပြိုင်ပွဲကိုပြီးခဲ့တဲ့စနေနေ့ကကျင်းပခဲ့ပါတယ်။ Let's Grow DC ဆိုတဲ့အဖွဲ့ကဦးစီးကျင်းပတာဖြစ်ပြီးဒါဟာပထမဆုံးအကြိမ်ဖြစ်ကျင်းပတာဖြစ်ပါတယ်။ဒီပွဲကိုစီစဉ်သူတွေကအနာဂတ်မှာလည်းအခုလိုဆေးချောက်ပြိုင်ပွဲတွေစိုက်ပျိုးပွဲတွေကျင်းပနိုင်မယ်လို့မျှော်လင့်ထားပါတယ်။ဆေးချောက်တွေရဲ့အနက်အရသာအမြင်တွေပေါ်မှာအခြေခံပြီးအဓိကထားဆုံးဖြတ်ကြသလိုဘလို့စိုက်ပြိုးခဲ့တယ်လဲမြေကြီးနဲ့လားရေနဲ့လားအလင်းရောင်ဘလို့ပေးတယ်လဲအပေါ်မှာမူတည်ပြီးအမှတ်ပေးရှင်ပြိုင်ကြတာပါလို့အကဲဖြတ်တိုင်သူကြီးတဦးကပြောပါတယ်ဒေသခံတဦးကတော့အခုလိုဆေးကြောက်ကိုတရားဝင်သုံးခွင့်ပေးလိုက်တဲ့အတွက် ပေါဝါပေါင်းများစွာအနာဂတ်ပေါင်းများစွာကိုအေးအေးယူခံရမယ့်ကိစ္စကနေရှောင်ရှားနိုင်ပြီးစီးပွားရေးလုပ်ငန်းတွေအတွက်အထူးအခွင့်အကောင်းတစ်ခုပဲဖြစ်တယ်လို့ပြောပါတယ်။ပြည်နယ်တချို့နဲ့မြို့တော်ဝါရှင်တန်မှာဆေးကြောက်ကိုအခုလိုတရားဝင်သုံးခွင့်ပေးထားပေမဲ့ရောင်းဝယ်ခွင့်ကတော့အကန့်အသတ်နဲ့ရှိနေသေးပါခင်ဗျာ။
ဂျပန်နိုင်ငံချိုကျိုမြို့တော်ကဂိမ်းပြပွဲမှာတော့ live streaming လို့ခေါ်တဲ့အင်တာနက်ပေါ်ကနေဓာတ်ရိုက်ကြည့်ရှုနိုင်တဲ့ဤပညာကအရှိဆုံးကနေရာယူထားပါဗျ။ Amazon ကုမ္ပဏီကထုတ်တဲ့ Twitch ဆိုတဲ့ app နဲ့ YouTube internet ဆာမျက်နှာတို့ဟာလူတွေဂိမ်းကစားတာကိုဓာတ်ရိုက်ကြည့်တာကို TV ကြည့်ရတယ်လို့ရည်ပန်းစားလောက်အောင်လှုပ်ဆောင်နေတာပါ။ smartphone တွေထွက်လာတဲ့အတွက် console လက်ကင်တဲ့ game တွေရောင်းအားအနည်းငယ်ကျသွားခဲ့ပေမဲ့အခုနောက်ဆုံးထွက်လာတဲ့ live streaming ကိုဓာတ်ရိုက်ကြည့်ရှုနိုင်တဲ့ဤပညာကတော့ game ထုတ်လုပ်သူတွေအတွက်အကျိုးရှိစေတာပါ။စော်နေတဲ့ဂိမ်းတွေကိုတိုက်ရိုက်ကြည့်ရှုရုံနဲ့မကပါဘူးအစီအစဉ်ကျင်ညာတဲ့သူတွေပါစာရိုက်စကားပြောဆက်သွယ်နိုင်ပါတယ်ဒီပွဲကိုမလာနိုင်တဲ့သူတွေကပြကန်းအမျိုးမျိုးမှာပြသထားတဲ့ပစ္စည်းတွေကိုအချိန်နဲ့တပြေးညီကြည့်ရှုလို့ရတာပါနောက်ထပ်ပါတီထွေမှုတွေထက်လုံမလဲဆိုတာမသိရသေးပေမဲ့အခုလိုတိုက်ရိုက်ကြည့်ရှုနိုင်တဲ့ဤပညာကတော့ဆက်ပြီးတော့ရှင်သန်သွားအောင်ပါပါထိုကျိုဂိမ်းပြပွဲကိုစက်တင်ဘာလ18ရက်နေ့ကနေ21ရက်နေ့အထိပြသထားမှာဖြစ်ပြီးတော့နိုင်ငံပေါင်း38နိုင်ငံကပြသသူပေါင်း480လောက်လာရောက်ပြသပြီး2သိန်းကျော်လာရောက်လည်ပတ်မယ်လို့မျှော်လင့်ထားပါတယ်ရှင
်။ကမ္ဘာတစ်လွှားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်တွေကိုတော့အစီအစဉ်နဲ့ပြီးမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9355တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။အခုကတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါမယ်။
စနေနေ့ညတကောင်ရံအထိ24နာရီအတွင်းရွှေပြောင်းဒုက္ခသည်11,000လောက်ဟန်ဂေရီဘက်ကနေဝင်ရောက်လာတယ်လို့ဩစတြေးလျနိုင်ငံဘက်ကပြောဆိုလိုက်ပါတယ်။ဗီယက်နာရဲ့အရှိဘက်ကအဓိကနေဆက်ဖြတ်တန်းရနေရာနစ်ကယ်စဒော့ဖ်ကနေနောက်ထပ်လူ9,000လောက်တနင်္ဂနွေနေ့မှာထပ်မံဝင်ရောက်လာမယ်လို့လည်းဩစတြေးလျပြည်ထရေးဝန်ကြီးကပြောပါတယ်။စည်ရဲမွေးတီမှုနဲ့စစ်ပွဲတွေကြောင့်ထွက်ပြေးလာကြတဲ့သူတွေကိုယာယီခေလုံခွင့်ပေးထားဖို့နဲ့အကူအညီတွေပေးရေးဩစတြေးလျနိုင်ငံဟာအလူရှင်ဖွဲ့စည်းတွေနဲ့ဒီကနေ့မှတွေ့ဆုံဆွေးနွေးနေပါတယ်။ Syria သမ္မတ Bashar al-Assad အနေနဲ့ယာရုကနေဆင်းပေးရမယ်လို့ American နိုင်ငံသားရေးဝန်ကြီး John Kerry ကပြောကြားလိုက်ပါတယ်။ဒါပေမဲ့ဘယ်အချိန်မှဆင်းပေးရမယ်ဆိုတာကိုတော့စစ်ဆက်ဆွေးနွေးပြီးတော့ဆုံးဖြတ်သွားမှာဖြစ်တယ်လို့ဆိုပါတယ်။ Russia နဲ့ Iran နိုင်ငံအနေနဲ့ Syria နိုင်ငံမှာသူတို့ရဲ့ဩဇာလွှမ်းမိုးမှုကိုတုံ့ချပြီး Assad ကိုစစ်ဆက်ဆွေးနွေးလာအောင်စီးယုံသင့်တယ်လို့လည်းဝန်ကြီး Kerry ကတိုက်တွန်းခဲ့ပါတယ်ခင်ဗျာ။ဗြိတိန်နိုင်ငံသားခီးသွားနှစ်ဦးကိုထိုင်းနိုင်ငံခေါ်တောင်ကျောင်းမှာတပ်ဖြတ်တယ်ဆိုပြီးဆွဆွဲခံထားရတဲ့ဒီမြန်မာနိုင်ငံသားနှစ်ဦးရဲ့အမှုကိုလာမယ့်အင်္ဂါနေ့မှာပြန်လည်စတင်စစ်ဆေးမှာဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ရမှာထိုင်းနိုင်ငံရဲတပ်ဖွဲ့ဟာလုံထုံးလုံနည်းတွေအတိုင်းဆောင်ရွက်မှုမရှိတဲ့အပြင်တပ်သေးထောက်ထားတွေကိုလုံလုံလောက်လောက်မတင်ပြနိုင်ဘူးလို့အလုံးကရှုမြင်ခဲ့ကြပါတယ်။ရွှေပြောင်းအလို့သမားတွေဖြစ်တဲ့မြန်မာနိုင်ငံသားနှစ်ဦးဟာသူတို့ကျူးလွန်ခြင်းမရှိတဲ့ဒီအမှုအတွက်မတရားတသက်ဆွဆွဲခံထားရတာဖြစ်တယ်လို့လူခွင့်ရေးအဖွဲ့တွေကပြောကြားခဲ့ပါတယ်ခင်ဗျာ။နှစ်ဖောင်းနိုင်ငံမှာပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေသစ်ကိုကြေညာဖို့ရှိနေတာကြောင့်ဒီကနေ့မှာလုံခြုံရေးတွေတင်းကျပ်ထားခဲ့ပါတယ်။ဆယ်စုနှစ်ချီကြာနိုင်ငံရေးမတည်မငြိမ်ဖြစ်မှုတွေကြားထဲမှာပဲဒီလိုမျိုးဒီအခြေခံဥပဒေသစ်ကိုကြေညာနိုင်တော့မှာဖြစ်ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုအောင်အောင်ချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆွမွန်ဖြစ်ပြီးတော့အင်ဂျင်နီယာက El Santos ဖြစ်ပါတယ် VOA American အတံမနဲ့ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီခန့်နဲ့9နာရီအထိလိုင်းဒိုမီတာ3240 48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မသင်္ကေတထိုင်ပါ
This program has come to you from the Voice of America, Washington.